Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီအထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American Bureau of Mural Washington DC ကနေတိုက်ရိုက်ထုတ်လည်သိနေပါတယ်ဒီအစီအစဉ်ကိုဆက်လောင်းကလည်းဖန်ယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ဆက်နိုင်ပါတယ်ကျွန်တော်တပေါင်းသားမှာ
Israel Lebanon နဲ့စပ်ပဋိပက္ခဖြစ်ရှင်ဖို့ American အထူးတန်ကိုစလဲ Beirut ကိုသွားပါတယ်ရုရှားကျူးကျော်မှုယူကရိန်းဆက်တွန်းလှန်ဖို့လိုအပ်တာပင်မယ်လို့ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါရယ်အမေရိကန်ကဖိလစ်ပိုင်ကို Typhoon Talapi မစ်ဆိုင်ဒုံးစနစ်တပ်ဆင်ဖို့ပို့ပေးပါရယ
်အဲ့လိုသတင်းတွေပြီးမှာတော့ကင်းပြင်းတဲ့ Concrete Bag ကအိုက်ပွဲသတင်းတွေနဲ့တူချင်းပြင်းတဲ့ပါဝင်နိုင်ငံတဝန်းကုန်စင်းလုပ်တဲ့သတင်းဆောင်ပါတွေကိုတင်ပြပါမယ်သတင်းကြော်အခါသမယအမေရိကန်မှာသတင်းကြော်ပွဲဆင်နွှဲကြပုံကိုလည်းကြည့်ရှုကြရမှာပါဒါပြင်အမေရိကန်တပ်ပရရွေးကောက်ပွဲမှာအဆုံးဖြတ်ပေးမဲ့အတိတ်အရင်ပြည်နယ်တွေအကြောင်းလည်းတင်ပြပါအောင်မယ်။အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားရမှာပါ။အခုတော့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်ကတင်ပြပါမယ
်။ Israel နဲ့ Lebanon နဲ့ဆက်မှာပဋိပက္ခဖြစ်ပွားနေတာကိုဖြေရှင်းဖို့အတွက် American ထူးတန်ကိုယ်စားလှယ် Amos Hochstein တနင်္လာနေ့မှာ Beirut မြို့တော်ကိုသွားပါတယ်။ကာဇာဒေသအပြစ်ရရေးအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဒေသရင်းသွားရောက်ပြီးတန်တမန်ရေးရကျိုးပန်းနေချိန်မှာအမေရိကန်အထူးကိုယ်စားလှယ်ကလည်းလေဗနွန်ကိုသွားရောက်တာဖြစ်ပါတယ်။အထူးတန်တမန် Horst Stein ကလေဗနွန်နှစ်တော်ပြောခွင့်ရနဘာဘယ်ရီနဲ့တွေ့ဆုံပြီးအပြုသဘောဆောင်ဆွေးနွေးဖြစ်ခဲ့ကြောင်းသတင်းတောက်တွေကိုပြောပါတယ်။လေဗနွန်နိုင်ငံခီးစင်တွင်အစိုးရနဲ့စစ်တပ်ကတာဝန်ရှိသူတွေအပြင်ခိုင်မာအားကောင်းတည်ငြိမ်လုံခြုံမှုရှိပြီးတရားဝါပြောနိုင်ငံဖြစ်လမ်းကြောင်းတစ်ကိုဥတီဖို့ကျိုးပန်းလူသူတွေနဲ့တွေ့ဆုံမယ်လို့လည်းပြောပါတယ်2006ခုနှစ်မှာနောက်ဆုံးဖြစ်ခဲ့တဲ့ Israel နဲ့ Hezbollah ကြားစစ်ပွဲအဆုံးသတ်ချိန်ချမှတ်တဲ့ကုလသမဂ္ဂလူမျိုးရေးကောင်စီရဲ့ဆုံးဖြတ်ချက်အမှတ် 1.31 ကိုလည်းထောက်ပြပြီး Lebanon နိုင်ငံရဲ့ Leadani မြစ်မြောက်ဘက်ကို Hezbollah တိုက်ခိုက်ရေးသမားတွေဆုတ်ခွာဖို့နဲ့ Israel တပ်တွေ Lebanon ကနေပြန်ပြီးဆုတ်ခွာဖို့လည်းတောင်းဆိုခဲ့ပါတယ်လူမျိုးရေးကောင်စီဆုံးဖြတ်ချက်ကိုလိုက်နာဖို့ထိထိရောက်ရောက်မကြိုးပမ်းဘူးလို့လည်းဝေဖန်ခဲ့တာပါရုရှားကျူးကျော်မှုကိုတွန်းလှန်နေတာ32လတည်းရောက်လာပြီဖြစ်တဲ့ယူကရိန်းအတွက်ဆက်ပြီးတော့ခုခံနိုင်မှုလိုအပ်တာတွေကိုအမေရိကန်ကပေးမယ်လို့ KF ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ကပြောပါတယ်။ဝန်ကြီး Austin ကအမေရိကန်ဟာယူကရိန်းရှင်သန်ရက်တည်ရင်းနဲ့လုံခြုံရေးအတွက်တိုက်ပွဲဝင်ရမှလိုအပ်တာကိုပေးမယ်လို့ပြောပါတယ်။ဒါဟာရုရှားပြန်လည်မှုကိုအနောက်မဟာမိတ်တွေတုံ့ပြန်မှအဓိကဖြစ်ကြောင်းပြောပါတယ်။ဥရောပရဲ့အနာဂတ်ဟန်အန်ဒီယရှိနေတယ်လို့ NATO အဖွဲ့အင်အားခိုင်မာမှုနဲ့အမေရိကန်နိုင်ငံလုံခြုံရေးမှာလည်းအန္တရာယ်ရှိနေတယ်လို့ပြောပါတယ်။အမေရိကန်ကယူကရိန်းလုံခြုံရေးဆိုင်အကူအညီဖြစ်တဲ့ဒေါ်လာ58ဘီလီယံကျော်ပေးတယ်လို့အနောက်မဟာမိတ်နိုင်ငံတရားစင်လောက်ကလည်းလက်နက်အတွက်နောက်ထပ်ဒေါ်လာ51ဘီလီယံပေးခဲ့တာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့ယူကရိန်းသမ္မတရဲ့အောင်နိုင်အစီအစဉ်မှာပါဝင်တဲ့နေတိုးဖွဲ့ဝင်ဖြစ်ယူကရိန်းကိုလက်ခံဖို့နဲ့အနောက်နိုင်ငံတွေကပေးတဲ့တာဝန်ဖြစ်မစ်ဆိုင်ဓာတ်ကြီးတွေနဲ့ရုရှားပိုင်းနဲ့အတွင်းပိုင်းအထိပစ်ခတ်ခွင့်တွေနဲ့ပတ်သက်ပြီးတော့ဘာမှမပြောပါဘူး။ရုရှားပိုင်းနဲ့အတွင်းပတ်ကိုပြစ်မှတ်တာပြစ်ခတ်မှုဟာအမေရိကန်နဲ့ရုရှားကြားနိုင်ငံပဋိပက္ခဖြစ်ပွားမယ့်အန္တရာယ်ရှိလာမှာကိုအမေရိကန်ဘက်ကစိုးရိမ်နေတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာတော့တရားလွှတ်တော်တရားသူကြီးချုပ်ကိုလွှတ်တော်ကရွေးချယ်နိုင်ခွင့်ပေးလိုက်တဲ့ဖွဲ့စည်းပုံပြင်ဆင်ချက်ကိုပါကစ္စတန်လွှတ်တော်ကတနင်္လာနေ့မှာပြဋ္ဌာန်းပါတယ်။ဒါဟာသီးခြားလွတ်လပ်တဲ့တရားရေးစနစ်အပေါ်ထိပါတာလို့အတိုက်ခံတဲ့ဝေဖန်သူတွေကပြောပါတယ်။အခုလိုမပြင်းစင်ငင်ကတော့တရားသူကြီးချုပ်အသက်65နှစ်ပြည့်လို့အနားယူတဲ့အခါဒုတိယအကြီးဆုံးတရားသူကြီးကတရားသူကြီးချုပ်နေရာကိုဆက်ခံရတာဖြစ်ပါတယ်။လက်ရှိတရားသူကြီးချုပ်ကွာစီဖက်အီဇာအောက်တိုဘာ25ရက်အနားမယူမီရက်ပိုင်းလုံးမှာခုလိုပြင်ဆင်လာပါ။အခုပြင်ဆင်ချက်အရတရားလွှတ်တော်တရားသူကြီးတွေထဲမှာအသက်အကြီးဆုံး3ယောက်ထက်ကတရားကိုတရားသူကြီးချုပ်ဖြစ်နေလွှတ်တော်ကအထူးကော်မတီကနေရွေးချယ်ပြီးလွှတ်တော်ကိုအဆိုပြုရမှာဖြစ်ပါတယ်။အနားရညွန်ပေါင်းအမတ်တွေကလိုအပ်တဲ့မဲ၃ပုံ၂ပုံနဲ့အခုပြင်ဆင်ချက်ကိုအတည်ပြုပေးတာပါ။ဒါဟာ1983ဖွဲ့စည်းပုံကို26ကျင်းတော့ပြင်ဆင်လိုက်တာလည်းဖြစ်ပါတယ်။တရားရေးစနစ်တည်ကြားလွတ်လပ်ရေးတရားဥပဒေစိုးမိုးရေးနဲ့လူ့ခွင့်ရေးကာကွယ်ရေးတွေပေါ်မှာဒီပြင်ဆင်ချက်ကထိုးနေတာဖြစ်တယ်လို့ Geneva ခြေဆိုင်နိုင်ငံတကာတရားသူကြီးများကော်မရှင်ဖွဲ့ကဝေဖန်ပါတယ်။ဒီလိုပြင်ဆင်ရမှာအများပြည်သူကိုချတိုင်မြင်တာမရှိဘဲနဲ့24နာရီအတွင်းဆုံးဖြတ်ခဲ့တယ်လို့လည်းပြောပါတယ်။
UA မြန်မာပိုင်းရဲ့မနက်ခင်းအစီအစဉ်တွေကို24နာရီလွှင့်ထုတ်ပေးနေတဲ့လူလူမိတ်ဆွေရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်လူလူမိတ်ဆွေရုပ်တံလိုင်းကို Utelsat 70B Asia Bin Juru ဓမ္မဖို့ Thaicom 6 Juru Channel 123တို့ကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ပါတယ်ဒါ့အပြင် UA မြန်မာပိုင်း Facebook နဲ့ YouTube Seminar တွေကနေပြီးတော့လည်းဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်
VOA American တန်ကအင်္ဂါမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American ကဖိလစ်ပိုင်မြောက်ပိုင်းအတွက်တာလတ်ပြင်မစ္စိုင်းတုံးစနစ်ကိုပေးပို့ရာဟာအာရှကျွန်းစုတွေမှာအခုလိုလက်နက်ကြီးသုံးဆဖို့အတွက်လိုအပ်လာရင်အသင့်ဖြစ်နေဖို့ဖြစ်ပြီးဒီလက်နက်ကိုသုံးဖို့အတွက် American နဲ့ဖိလစ်ပိုင်ပူးရဲရှေးလက်ကျင်နိုင်မှာဖြစ်တဲ့အတွက်ဒါဟာအတော်ကြီးကိုအရေးကြီးတယ်လို့ American ဘိုချုပ် Marcus Evans တနင်္လာနေ့မှာပြောပါတယ်။ Biden အစိုးရအဖွဲ့က Indo Pacific ဒေသမှာရှိမဟာမိတ်တွေအင်အားခိုင်မာစေဖို့အတွက်လှုပ်ဆောင်တာဖြစ်ပြီးဒါဟာထိုင်ဝမ်နဲ့တခြားအာရှမိတ်ဆွေတွေနဲ့တရုတ်တို့ကြားထိတ်တဲ့ရင်ဆိုင်မှုတွေဖြစ်လာနေတုံ့ပြန်နိုင်ဖို့အတွက်လည်းဖြစ်ပါတယ်။မနစ်ကစပြီးတောင်တရုတ်ပင်လယ်ပြင်ထဲမှာဖိလစ်ပိုင်ရဲ့တရုတ်တို့ကြားထိတ်တဲ့ထိတွေ့မှုတွေတိုးလာခဲ့တဲ့နောက်ဖိလစ်ပိုင်ကသူ့ရဲ့ပိုင်းနက်ကိုကာကွယ်ဖို့အတွက်တိုးမြှင့်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်။တရုတ်ကတော့အာရှဒေသကိုအမေရိကန်ကတိုက်ခိုက်ရေးတပ်တွေတိုးပြီးတော့ဆစ်လွတ်လာတာကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။ဧပြီလထဲမှာပြုတ်လုခဲ့တဲ့ဖိလစ်ပိုင်တပ်တွေနဲ့ပူးတွဲပြုတ်လုတဲ့ရှေးလေ့ကျင့်မှုရဲ့အစိတ်ပိုင်းဖြစ်တဲ့အမေရိကန်ကမြေပြင်အခြေဆိုင်တိုင်ဖွန်းမစ္စိုင်းတုံးစနစ်တပ်ဆင်ပေးခဲ့တာကြောင့်တရုတ်ကပိုးပြီးတော့သတိထားရတာလည်းဖြစ်ပါတယ်။အိန္ဒိယနဲ့တရုတ်တို့ကြားအငင်းပွားနေတဲ့ဟိမဝန္တဒေသကနေဆက်ဒေသတစ်လျှောက်စစ်တပ်ကင်းလဲ့မှုဆိုင်ရာသဘောတူညီချက်တစ်ခုရခဲ့တယ်လို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးဌာနကတနင်္လာနေ့မှာကြေညာပါတယ်။ဒီသဘောတူညီချက်ကနေနိုင်ငံခြားကတတ်မှတ်မြင် line of control တဝိုက်နှစ်ဖက်တပ်တွေဆက်ပြီးမတိုက်ဖို့ဖြစ်လာနိုင်တယ်လို့လည်းနိုင်ငံခြားရေးအတွင်းဝန် Vikram Misri ကပြောပါတယ်။ဒါဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းအိန္ဒိယနဲ့တရုတ်နှစ်နိုင်ငံခြားတန်တမာရေးအရာရောစီးရေးအရာပါညှိနှိုင်းမှုတွေအကြိမ်များစွာလုပ်ခဲ့ပြီးမှရခဲ့တဲ့ရလတ်လို့လည်းပြောပါတယ်။အိန္ဒိယနဲ့တရုတ်တို့ကြားဟိမွန်နာဒေတာမှာရှေလျားတဲ့နယ်နိမိတ်ရှိနေတာလည်းဖြစ်ပါတယ်။အခုလိုသဘောတူညီချက်ဟာ2020ကနှစ်နိုင်ငံတက်တွေပဋိပက္ခဖြစ်ပြီးကလေးကအဲ့ဒီနယ်စပ်တကြောမှာချထားတဲ့တောင်းနဲ့ချီတဲ့နှစ်ဖက်တက်တွေပြန်ပြီးဆုတ်ပေးဖို့ရှိမှရှိတော့အိန္ဒိယနိုင်ငံခြားရေးအတွင်းဝန်ကထုတ်မပြောပါဘူး။အခုကြေညာချက်ဟာတရုတ်နဲ့အိန္ဒိယပါဝင်တဲ့ရုရှားမှာကျင်းပမဲ့ BRICS ထိပ်သီးညီလာခံမတိုင်ခင်ထုတ်ပြန်ခဲ့တာလည်းဖြစ်ပါတယ်။ဒေသရင်းသတင်းတွေမှာတော့အဲ့ဒီညီလာခံမှာတရုတ်သမ္မတရှီဂျင်ပင်နဲ့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီတို့တီးတန့်တွေ့ဆုံမှုရှိကြောင်းပြောပါတယ်။တရုတ်အစိုးရကတော့အိန္ဒိယရဲ့အခုလိုပြောကြားချက်နဲ့ပတ်သက်ပြီးတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူး။ကမ္ဘာတလွှာဇီဝမျိုးကွဲများထိမ့်သိမ်းဆောက်ရှောက်မှုတွေကြာဆင်းလာတာကိုဆန်းစစ်ဖို့အတွက်ကိုလံဘီယာနိုင်ငံကာလီမြို့မှာကမ္ဘာတဝန်းကတဘာဝဝန်းကျင်ထိမ့်သိမ်းတာဝန်ရှိသူတွေတနင်္လာနေ့မှာလဲစုဝေးပြီးညီလာခံတရက်ကိုဆက်လက်ကျင်းပနေပါတယ်။တနင်္လာနေ့ကစတင်တဲ့ဒီညီလာခံကနေအပင်တွေသရဝါတွေနဲ့သူတို့ရဲ့တည်ရှိရာနေရာဒေသတွေကိုကာကွယ်ဖို့အတွက်ကြိပြူကြတာဖြစ်ပါတယ်။တရင်နှစ်ပတ်ကြာကျင်းပမယ်ကုလသမဂ္ဂရဲ့ Biodiversity ညီလာခံဖြစ်တဲ့အခု2024COP 16ညီလာခံဟာဇီဝမျိုးကွဲတွေထိမ့်သိမ်းစောင့်ရှောက်ဖို့အတွက်နိုင်ငံပေါင်း196နိုင်ငံကတဘာဝပတ်ဝန်းကျင်ဆိုင်ရာထိမ့်သိမ်းရေးသမားတွေကြားသဘောတူညီမှုရရှိခဲ့တဲ့2022 Montreal ညီလာခံရဲ့နောက်ဆက်တွဲညီလာခံလည်းဖြစ်ပါတယ်။အဲ့ဒီညီလာခံတို့ကလှုပ်ဆောင်ရမယ့်လုပ်ငန်း23ခုကိုပြဋ္ဌာန်းခဲ့တာဖြစ်ပြီးအဲ့ဒီထဲမှာတက္ကသိုလ်2030မှာအခုပြတ်သုံးနေတဲ့ဇီဝစနစ်တွေကရာဂိုင်းနှုန်း30နဲ့ကမ္ဘာကြီးရဲ့ရာဂိုင်းနှုန်း30ပါဝင်တဲ့ဒေတာတွေအတွင်းတဘာဝမှာဆုံးရှုံးမှုဖြစ်ပွားနေတာတွေရပ်ဆိုင်းသွားဖို့နဲ့ပြန်လဲပြီးတော့ဖြစ်တင်းဖို့တွေပါဝင်ပါတယ်။တနင်္ဂနွေနေ့အဖွဲ့မင်းကွန်းပြောကြားရမှာတော့ COP 16ညီလာခံတဘာပတိဖြစ်တဲ့ကိုလံဘီယာတဘာဝဝန်ကျင်ဝန်ကြီးကဒီညီလာခံမှာကမ္ဘာနေရာမျိုးစုံကလူမျိုးစုံရဲ့အတွေ့အကြုံဖြန့်ဝေမှုတွေကနေရလာမယ်လူမှုအဖွဲ့အစည်းအတွက်တည်ငြိမ်ရှင်သန်မဲ့ဝန်ကျင်သစ်ဖန်တီးပေးဖို့အခွင့်အလမ်းတွေရလာစေမယ်လို့ပြောကြားခဲ့တာပ
ါဒေါက်ခင်မျိုးသက်ကြေညာပေးကြတာပါအခုသတင်းဆောင်ပါတွေတင်ပြပါတော့မယ်ချင်းဘက်ကိုမကြည့်မီမှာခင်းပြင်းတဲ့ဘက်ကိုကြည့်ကြအောင်ပါ စစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်မြောက်ရီ KNLA ကစစ်ကောင်စီစခန်း၄ခုလောက်ဒီရဲ့ပိုင်းမှာပဲလက်လွတ်ခဲ့ရပါတယ်စစ်ကောင်စီတပ်တွေဟာ concrete ဘက်ကနေမြောက်ရီဘက်ကိုတက်ဖို့စီရေးပြင်းစင်လာပါတယ်ဒီသတင်းကို VOA သတင်းတော်မအေးမကပေးပို့ထားပါတယ
်ကရင်ပြည်နယ်အတွင်းမှာစစ်ကောင်စီတပ်တွေနဲ့ KNLA PDF ပူးပေါင်းတပ်တွေတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်၄ကီကော်ဆွဲတော်အမြောက်ကုန်းနဲ့ကာကဲစခန်းအပဝင်စစ်ကောင်စီဘက်ကစစ်စခန်းတွေကိုလက်လွတ်ဆုံးရှုံးခဲ့ရပါတယ်တချိန်တည်းမှာပဲကော့ကရိတ်ဘက်ကနေစစ်ရေးအရှိန်မြင့်ပြီးမြဝတီဘက်ကိုစစ်တပ်အင်အားတချို့တက်လာပြီးလက်နက်တွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဒေသခံတဦးကပြောပါတယ
်ဟုတ်ကဲ့ကော့ကရိတ်ကအဲ့ဒီအဲ့ဒီကော့ကရိတ်ဒီဘက်ကကော့ကရိတ်ကဒီမြဝတီဒီဘက်အထွက်ဘက်ကိုအပေါ်ဘက်မှာဖြစ်နေတာပါစစ်တပ်ကဟိုတက်သွားတာတွေ့တယ်နောက်ပြီးဒီဘက်ကားလန်းဒီဘက်ချမ်းဘက်ကိုလည်းတက်သွားတာသူတို့ခွဲထုတ်ပြီးတက်သွားပြီးတက်သွားပြီးခါကြတော့သူလက်နက်ကျေးလက်နဲ့ကြီးနေတဲ့ပြစ်တန်နေတော့ကြားနေတာဒီစားပေါ့ဒီမြဝတီကြီးရတယ်ပြီးတော့ဟိုကော့ကလစ်ကိုဆင်းတဲ့နေရာမှာတော်205တက်ကြီးအဲ့205တက်ကမြို့ပြမှာတော်ကင်းမုံဝတ်တဲ့လမ်းကြောင်းတွေအဲ့ကင်းမုံတွေအဲ့လမ်းကြောင်းတွေရှိတဲ့ခါကျတော့ကျွန်တော်ဒီကဟိုစားဒီခီးသွားကားတွေကသွားလို့လာလို့မရဘူး
မြဝတီမြို့ဘက်မှာတော့ခလာရ205နဲ့နေကြားဆောင်တက်ရှိရနေရာကိုလေချောင်းကနေကြည်စံနဲ့စားနရိတ်ခါတွေပို့ပြီးစစ်ကောင်စီဘက်ကစီအရှိန်မြင့်ဖို့လုပ်နေတယ်ဆိုပြီးပူပေါင်းတက်ဖွဲ့တွေဘက်ကပြောသလိုအော်တိုဘာလ20ရက်နေ့ကတော့လေချောင်းကနေလေးလံတယ်လို့ယူဆရတဲ့ပစ္စည်းတွေလာချတာကိုမြင်ရတယ်ဆိုပြီးဒေသခံတွေကပြောပါတယ
်မြဝတီဘက်ကပြန်တန်းလာတာတွေ့ရတယ်အဲမြဝတီဘက်ကရောက်ခတ်ပြီးတော့လင်းရအပေါ်ထောင်တက်တာထောင်တက်တာကြောင့်တော့အဲမဲမဲအထုပ်တွေပြစ်ချတာတော့တွေ့တယ်ပြန်လာပြီးတော့အဲ့ဘက်မှာဝဲပြီးတော့အမပြစ်အထုပ်တွေချတာတွေ့ရတယ်
စစ်ကောင်စီတပ်စခန်းတွေတိတ်ပိုက်ခံလိုက်ရတယ်လို့စစ်ကောင်စီဘက်ကလည်းအခုအခါမှာတော့ကော့ကရိတ်ဘက်ကနေစစ်ရေးအရှိန်မြင့်လာတဲ့အတွက်ဒေသခံတွေကတော့စိုးရိမ်နေပြီးတချို့လည်းနေရာပြောင်းရွှေ့ပြီးနေထိုင်နေကြတာတွေရှိလာပါတယ်။ပြီးခဲ့တဲ့မတ်လလောက်ကစပြီးကရင်ပြည်နယ်မြဝတီခရိုင်ထဲကစစ်ကောင်စီတပ်စခန်းအတော်များများကိုပူးပေါင်းတပ်တွေဘက်ကဝင်ရောက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကထိုးစစ်ဆင်နိုင်တာတိတ်မရှိတော့ပဲလက်နက်ချအညံ့ခံတာစခန်းဆွန့်ခွာထွက်ပြေးတာတွေပဲများလာပြီးစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကိုလည်းလုပ်ခဲ့ကြတာဖြစ်ပါတယ်ရှင်
။မအေးမတရေမစပီဟာခါဖက်ကိုကြည့်ကြအောင်ပါ။ရှေးပဋိပက္ခတွေကြောင့်မတည်ငြိမ်သေးတဲ့ချင်းပြည်တိုင်းဟာခါမြို့မှာအခြေခံစားတောက်ကိုဈေးနှုန်းတွေသုံးဆတက်သွားတဲ့အတွက်ဒေသခံတွေအခက်အခဲကြုံရတယ်လို့မြို့ကန်တွေက VOE ကိုပြောပါတယ်။တိုက်ပွဲဖြစ်လို့လမ်းမဆက်သွေးမကြာခဏပြတ်တောက်ချင်းကုန်စီစစ်စစ်ဖို့ခက်ခဲပြီးကုန်စိမ်းနှုံတွေတက်လာနေတာပါကုန်စိမ်းနှုံတော့ခံရတဲ့ဟာခါမျိုးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုဗိုက်ချင်းနိုင်ကပြောပြမှာပ
ါဟာခါမျိုးအစွန်ဖျားဘက်မှာလက်နက်ကြီးလက်နက်ငယ်အတန်တွေမကြမကြာကြားနေရပြီးတတိနဲ့တွာလာနေထိုင်ရတာလို့အော်တိုဘာလ21ရက်ဒီကနေ့မှာမြို့ကန်တွေက VOE ကိုပြောပါတယ်ဒီလိုမျိုးစစ်ကောင်စီတပ်တွေနဲ့ဒေသခံတိုင်းသားလက်နက်ကိုင်တပ်ဖွဲ့တွေမကြခဏတိုက်ပွဲဖြစ်လေရှိတဲ့ချင်းပြည်နယ်ဟာခါမှာလမ်းပန်းဆက်သွယ်ရေးလမ်းကြောင်းတွေမကြခဏပိတ်ဆို့နေတာမို့ကုန်စီစီးဆင်းဖို့ခက်ခဲနေပြီးကုန်စည်နှုံးတွေညင်တန်နေပါတယ်ဟာခါမျိုးမှာအများစားသုံးနှစ်ဆန်ဟာတိတ်ကိုမိနစ်က5000လောက်ရှိနေရကအခုဆို38000လောက်ဖြစ်လာပြီးအခြေခံစားတောက်ကုန်ဈေးနှုန်းတွေသုံးဆမြင့်တက်လာတာလို့မြို့ကန်တွေကပြောပါတယ်။ဒေသအခေါ်ကာနန်အေယာမင်းကော်ချက်ဆန်ဟာတမူးကလေးကာနန်ကျေးရွာဘက်ကထွက်တာပါ။စားတောက်ကုန်ဈေးနှုန်းမြင့်တက်နေမှုအခြေအနေကိုဟာခါမျိုးကန်တဦးကအခုလိုပြောပါတယ်။
အများစားတဲ့ဆန်ပေါ့နော်အများဆုံးစားသုံးတဲ့ဆန်ကန်နန်ကိုချက်မွေးပေါ့နော်အဲ့ဒါ38000လောက်ရှိပါတယ်အရင်တော့ဆိုရင်5000ကျော်ကျော်နဲ့တက်ပြီးတော့မှအခု38000ထိတက်သွားတာပေါ့နော် 3000 လောက်ဝေတဲ့ဟာကိုဟိုဆေးပိတ်တာတုံးပေါ့နော်အခုဆိုရင် 2000 ကျော်သွားတယ်ပေါ့နော်ဥစားချက်ကအရင်တော့6000လုံးနဲ့စားတဲ့ဟာကိုအခုက2000ခွဲဥစားချက်တကောင်သေးပေါ့ဒီဖက်မှာပိတ်ဆံဆက်အကောင်လိုက်ဝေတာများတာဟုတ်
မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်ကနေဟာခါမြို့ကိုအဓိကကုန်စီစီးဆင်းနေပါတယ်။အဲ့ဒီလမ်းပိုင်းတွေမှာဒေသအခြေအနေပေါ်မူတည်ပြီးဒေသခံကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေမကြာခဏလမ်းပိတ်ပင်တဲ့အတွက်ကုန်သွယ်မှုနဲ့ကုန်စီစီးဆင်းမှုအတားအဆီးတွေဖြစ်နေတယ်လို့ကုန်စည်နှုန်းအဆမတန်မြင့်တက်နေရတယ်လို့ဒေသခံတွေကပြောပါတယ်။အိမ်သုံးနဲ့မိဖို့ကြောင့်သုံးပစ္စည်းတွေဈေးမြင့်တက်နေပြီးတချို့စားကုန်နဲ့ကုန်စိမ်းပစ္စည်းပြက်လက်တဲ့အထိဖြစ်နေတယ်လို့နောက်ထပ်မြို့ကန်တအူးကပြောပါရယ်
။အ အဲအနာတင်းဖိနောက်ပိုင်းစတိုက်တက်နေတာကြာတာမရှိဘူးလေနော်ကျွန်တော်တို့ဖက်ကအဲဒီတန်းပိတာတို့ဘာတို့စတိုက်ပွဲဖြစ်တာတို့စကိုင်းဖက်ဖြစ်တာတို့ကလေးမျိုးဖက်ဖြစ်ရင်ကျွန်တော်တို့ဟာခါဆိုဘာမှမရတော့ဘူးလေဝေဖို့တော့မရှိဘူးကုံရင်းကတော့တော်တော်တက်တယ်ပြီးတော့မီးနဲ့ခဏခဏပြတ်တော့မီးတွင်းစေးရလဲအရန်တက်တော့ချက်ဖို့ပြင်းပြီးတော့မှတိတ်မရှိတော့ဖြစ်တော့အဲ့မှာမီးတွင်းလဲအရန်2000 3000လောက်နဲ့ဝေတဲ့ဟာအခုဆိုရင်6000 5000လောက်ပြောက်သွားတော့လေအာလုံးဝအဆင်ပြေဘူးပြောရမယ်ဆိုရင်တော့ခြွေတာပြီးဖိုက်ရတယ်ဝေချင်အောင်မှပစ္စည်းရမရှိဘူ
းအခုလိုကုံစေးနှုံအစမတန်ကြီးမားတဲ့အတွက်ဝင်ငွေနည်းတဲ့အခြေခံလူတန်းစားတွေတိတိတတ်တာဒုက္ခရောက်နေကြပါတယ်အရင်တုန်းကဆန်ကိုအိတ်လိုက်ဝယ်စားနိုင်ပေမဲ့အခုတော့နှစ်ပြည်ကုန်ရင်နှစ်ပြည်ဝယ်စားတဲ့အခြေအနေရောက်လာပြီလို့မြို့ကန်တအုပ်ကဆိုပါတယ်အခြေခံလူတန်းစားတွေအတွက်ရပ်တည်နိုင်ဖို့ခက်ခဲတယ်လို့မြို့ကန်တွေကပြောပါတယ်
အခက်ခဲတော့အများကြီးရှိတယ်ညီမရေဟိုဟာအလောက်ကလည်းလှုပ်ဖွားပိတ်မရှိဘူးပေါ့နော်ဒီနေ့လောက်ဒီနေ့အစားတဲ့လူတွေအတူကအရန်ခက်ခဲတယ်နိုင်ငံခြားနဲ့ထောက်ပံ့နိုင်တဲ့လူတွေမိသားစုတွေအတွက်တော့နည်းနည်းခံတာပေးတယ်ပေါ့နော်ဒါမဲ့လို့ကိုယ့်လက်အခနဲ့ကိုယ်ရှာစားနေတဲ့လူတွေအတွက်တော့အရန်ခက်ခဲတယ
်ဟာခမြို့မှာတော့ပြီးခဲ့တဲ့အောက်တိုဘာလ16ရက်နေ့ကစလို့ညနေ6နာရီကနေမနေ့6နာရီတွင်အိမ်ပြင်ထွက်သွားလာတာမျိုးမလုပ်ကြဘူးCDF ဟာခအဖွဲ့ကတတိပေးထုတ်ပြန်ထားပါတယ်။ဒါပြင်လက်တလုံးမှာဟာခတန်တလန်ကြားစစ်ကောင်စီတပ်တွေထိုးစစ်ဆင်လှုပ်ရှားလာတယ်လို့ CDF ဟာခတပ်ဖွဲ့ပါဝင်တဲ့ချင်းလန်းကောင်ဆယ်ပူးပေါင်းတပ်ဖွဲ့နဲ့စစ်ကောင်စီတပ်ဖွဲ့ကြားထိတွေ့တိုက်ပွဲတွေမှာစစ်ကောင်စီတပ်ဖက်ကဟာခမျိုးကနေလက်နက်ကြီးပစ်ကူပေးနေတယ်လို့ပြောပါတယ်။စစ်အာဏာသိမ်းပြီးနောက်နိုင်ငံရေးမတည်ငြိမ်မှုတွေနဲ့ဒေသရင်းလုံခြုံရေးစိုးရိမ်မှုတွေကြောင့်လမ်းပန်းဆက်သွယ်ရေးအခက်အခဲတွေဖြစ်လာပြီးထက်ကျော်တဲ့ဂိတ်တွေမှာစစ်ဆေးမှုတွေပိုများလာသလိုအခြေခံစားတောက်ကုန်ဈေးနှုန်းတွေလည်းတရိပ်ရိပ်မြင့်တက်လာနေပြီးရွှေဈေးဒေါ်လာဈေးတွေလည်းမတည်မငြိမ်ဖြစ်နေပါရဲ့ရှင
်ဆက်ပြီးတော့စပါးဈေးကိုကြည့်ကြအောင်ပါမြန်မာတိုင်းကလို့ရေကြီးရေလွှမ်းခဲ့လို့တချို့နေရာတွေမှာစဘာထွက်နှုံထွက်လောက်ကျသွားတာကြောင့်စဘာစည်းကလည်းစပြီးတက်စာပြူလာပါတယ်စစ်ကောင်စီကစံစည်းစဘာစည်းထိမ့်ချုပ်ထားပေမဲ့ဈေးကွက်မှာတော့စဘာစည်းကအကောင်းနေပါတယ်ဒါပေမဲ့လက်သမားတွေအဆုံးရှုံးများတဲ့နေ့လို့လည်းပြောနေကြပါတယ်ဂျန်ဝင်ကသတင်းကိုနန်းလောင်ကပြောပြပါပါ
အခုနှစ်ထဲမိုးစဘာ site ကတဝက်လောက်ပြတ်သွားတဲ့ပဲခူးတိုင်းမှာစဘာစိတ်ကတင်းတရာကို730နေပါဖြစ်လာကြောင်းဆန်စဘာကုံတွေတွေကပြောပါတယ်23သိန်းလောက်အထိစံချိန်တင်တက်ခဲ့တဲ့မနစ်ကစေးလောက်ဖြစ်လာမယ်လို့ခန့်မှန်းနေသူတွေလည်းရှိပါတယ်တချို့နေရာတွေမှာစဘာကဝယ်လို့မရကြောင်းပဲခူးကဆန်ကုံတွေတူကပြောပါတယ်အဲ
မိုးစဘာပေါ့ဒီလိုလာကဆိုးလောက်တော့ပြည့်စုံမှုပုံသွားတယ်မယ်လို့ထင်တာပေါ့ကျွေးဝဲရှိတဲ့အုပ်ကင်းရှိတဲ့ပြည်ရှိတဲ့ဆံကိုဝင်ပြည့်နေပြီ။တန်တူပါကျွန်တော်တို့ဘကိုးတန်းရှိတဲ့ဆံကအခုမျိုးပေါ်အောင်ကိုကျွန်တော်တို့ကတကူကင်းခုနှစ်ကောင်။တော့ရရင်တော့မနစ်ကဒီကန်တစ်ခုကိုပြန်ရောက်နိုင်တယ်လို့မှန်းလို့ရတယ်။မနစ်ကပြင်းပြရာ25ပြည့်ပြီးရောက်ပါလိမ့်မယ်။အလဲကုန်းကတော့22ပြည့်နဲ့25ပြည့်ကြောက်သွားလိမ့်မယ်လို့အဲ့လိုလိုပြောနေကြတယ်လား
။စပါးစေးကကောင်းနေပေမဲ့ဘကိုးတန်းမှာတအေးကကိုတင်း60ပဲထွက်လို့အမျက်အစွန်နဲ့ကြောင်လှဲသမားတွေကပြောပါတယ်။ဧရာဝတီတိုင်းမှာတော့တအေးကကိုတင်းတရာကျော်ထွက်ပြီးစဘာစေးက18သိန်းဝန်းကျင်ရှိပါတယ်။ဧရာဝတီတိုင်းအပါဝင်မြန်မာနိုင်ငံအနှံ့မှာလက်တပြတ်ရည်ကြီးရေရှမ်းမိုးတွေဒီရက်ပိုင်းနဲ့ဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထားတာကတနေ့လာနေမှာထုတ်ပြန်ထားပါတယ်။စက်တင်ဘာလကရည်ကြီးမှုကြောင့်တနင်္ဂနွေလုံးမှာသီးနှံမျိုးစုံစိုက်ဧက6သိန်း4000ကျော်ပျက်စီးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားပါတယ်ပျက်စီးမှုကဒီပမာဏထက်များနိုင်ပြီးတော့ရှမ်းပြည်နယ်တောင်ပိုင်းပုံအင်းဒေတာတစ်ခုထဲမှာတင်ဧက3000ကျော်ပျက်စီးခဲ့တာလို့တောင်သူတို့ကပြောပါတယ
်ပုံအင်းဆိုတဲ့ရာဆိုရင်အဲ့ဒီပုံအင်းကတဘာဝကူကရည်ထဲမှာအင်းကြီးဆောက်တာဒီပြအင်းလေးကိုပြောရရတယ်အဲ့ဒီအင်းလေးကိုယူမြုပ်သွားတယ်အင်းကြီးကအစပုံသူကစပါးတွေကလည်းရင့်နေပြီဒီနေ့တော့ဆန်ဒီရလက်ရှိတောင်မြင်နေရဆိုတော့ဇာမနီဒီဘဝပေါ်ကြီးမတိုင်ရင်ဆန်ဒီရတော့မူတီအောင်တက်တော့မတော်တတ်ဘူ
းမြို့ပေါ်ကကုံစီတိုင်းတွေလဲဒီရက်ပိုင်းနဲ့ဆန်အဝင်နေသွားတယ်လို့ပွဲယုံပိုင်ရှင်တွေကပြောပါတယ်စာသုံးသူရဲ့ရာဦးစီးဌာနက24ပြည်ပါတဲ့အမထဆန်တဲ့အိတ်ကိုအနှိမ့်ဆုံး9300ကျပ်သတ်မှတ်ထားပြီးတော့ရွှေဘိုပေါ်ဆန်တဲ့အိတ်ကိုတော့ကျပ်သသိန်းခွဲသတ်မှတ်ထားပါတယ်ဒီစေးနှုံးတွေထပ်ပိုးပြီးတော့ရောင်းချမယ်ဆိုရင်တော့အရေးကြီးကုံစီနဲ့ဝန်ဆောင်မှုဥပဒေအတိုင်းတရားစွဲအရေးယူသွားမယ်လို့ထုတ်ပြန်ထားပါတယ်။ဈေးကွက်ထဲမှာတော့စပါးစီအပေါ်မူတည်ပြီးရွှေဘိုပေါ်ဆာမွေးဆန်တဲ့အိတ်ကိုကျပ်နှစ်သိန်းနီးပါးရှိနေပါတယ်။
လမ်းမဆက်တို့ရဲ့ဖြတ်တောက်ခနာရဲရခိုင်နဲ့တခြားပဋိပက္ခဖြစ်ပွားရာဒေသတွေမှာစံစည်းနှုန်းတွေကအဆမတန်တက်လာနိုင်တယ်လို့ဒေသခံတွေကပြောဆိုနေပါတယ်။နောက်အောင်ပြောပြကြပါအခုဆက်လက်ပြီးအမေရိကန်ကသတင်းချုပ်ပွဲကိုကြည့်ကြအောင်ပါ။အမေရိကန်မှာနေထိုင်ကြတဲ့မြန်မာဒုက္ခသည်အတိုင်ဝင်းတွေဟာဘုရားဘောတာဝင်းတို့ရဲ့အထွတ်ပြဖြစ်တဲ့သတင်းချုပ်ပွဲတော်ကိုသူတို့နေထိုင်ရာပြည်နယ်
အမေရိကန်ပြည်ထောင်စုပန်ဆယ်ဗေးနီးယားပြည်နယ် Facebook မြို့မှာနေထိုင်ကြတဲ့မြန်မာအတိုင်းဝိုင်းကကျင်းပပြုလုပ်နေတဲ့မဟာပုံခရိန်ပွဲပဲဖြစ်ပါတယ်။အော်တိုဘာလ18ရက်နေ့ဟာဗုဒ္ဓဘာသာဝင်တို့ရဲ့အထွတ်မြတ်နေ့ဖြစ်တဲ့သတင်းကြိုလပ်ရနေ့ပဲဖြစ်ပါတယ်။ဒါပေမဲ့ပြည်ပရောက်မြန်မာလူမျိုးတွေအတွက်ကတော့အလုပ်ပိတ်ရဖြစ်တဲ့စနေနေ့သတင်းကြိုလပ်ရကျော်2ရက်နေ့ရောက်မှပဲပုံထိန်နဲ့သတင်းကြိုပွဲတော်ကို Facebook မြို့မှာရှိတဲ့ဓမ္မကုံကြီးထေရဝါဒကျောင်းတိုက်မှာစုပေါင်းကျင်းပခဲ့ကြတာဖြစ်ပါတယ်။ဒီကိစ္စပွဲကို Facebook မြို့ကမြန်မာဘုန်းကြီးကျောင်းမှာနေထိုင်ပြီးတရဏပြုနေတဲ့ဦးစင်ဇဝနာကလည်းဥဆောင်ပါဝင်ခဲ့ပါတယ်
ဒီကတော့ဒါသတင်းကြိုလပ်ပြီးနေရတော့ပြီးခဲ့တဲ့နှစ်ရက်ကဒါကြော်လွန်ခဲ့ပြီပေါ့ဒါဒီနေ့ကတော့ဦးစင်းတို့အားလိုက်ရက်ကလေးမှာနဲ့အားတဲ့အချိန်လေးမှာဒါတက္ကရာကမ္ဘာတွေစုပေါင်းပြီးတော့မှဒါမိထုံးပွဲလေးကိုကျင်းပဖို့စီစဉ်ထားတာဖြစ်ပါတယ်ပေါ့ဒါမနေ့ခင်ဗျားမှဦးစင်းတို့လည်းကထင်ပွဲလေးကျင်းပမယ်ဒီညနေခင်ဗျားမှကျတော့ဒါမိထုံးပွဲပေါ့မိထုံးပွဲမှာဒီမစ္စတာလေးတွေညွှန်မယ်တရားနာမယ်ဒါလည်းမိထုံးမယ်ပေါ့ဒီလိုလုပ်ချင်းအဖြစ်ဒါဦးစင်းတို့ဘုရားဘာသာကိုဒီဦးစင်းဘောရဘာသာမြန်မာလူမျိုးတွေဟာဘာသာတရားကိုဘလောက်ထိနေစားတယ်မျက်နှိုးတယ်ဒါတွေကိုလည်းပေါ်လွင်စေတယ်ဒါပြီးတော့မှနောက်တစ်ချက်ကလည်းပဲဒီမှာသူတို့ရဲ့ music တစ်ကလေးတွေကိုလည်းပဲဒီရင်ချင်းမှုနဲ့ထိတွေ့ဆက်ဆံပြီးတော့မှဒီရှိမှာနာသူတို့ကြီးလာတဲ့ခါကျတော့ရောရောက်လာတဲ့ခါကျတော့လည်းပဲဒီဘောရဘာသာနဲ့ပတ်သက်ပြီးတော့မှအကြောင်းအရာလေးတွေကိုဒါပို့ပြီးတော့မှသိရှိနားလည်သွားစေဖို့ဒါသူအပြည့်တာကြိုးစားပြီးတော့မှလှုပ်ဆောင်ခြင်းဖြစ်ပါတယ်ပေါ့နော်
ဒီလိုမြန်မာပြက်ကြင်အရအရက်ချီခါကြီးရဲ့ဖြစ်တဲ့သတင်းကြိုလှပြပွဲတော်နဲ့မဟာပုံရိန်ပွဲတော်မှာမြန်မာအများအပြားလာရောက်ခဲ့ကြသလိုဒီမြို့မှာပညာသင်ကြားနေတဲ့မှတ်စုတဲအိမ်ကလည်းပါဝင်ဆင်နွှဲခဲ့ပါတယ
်ဒီလိုကချိန်ပွဲရောသတင်းကြိုပွဲရောပြပရောက်မြန်မာတွေအတွက်အရင်အရေးကြီးပါတယ်ဘာလို့လဲဆိုတော့တမီးတို့ရဲ့ဘုဒ္ဓဘာသာဓလိထုံးတဲ့အစဉ်လာတွေကိုမပြတ်အောင်လို့ဆက်လက်ထိန်းသိမ်းဖို့ဒီပွဲအရင်လိုအပ်ပါတယ်ဒီမှာမွေးတဲ့ကလေးတွေရောဒီမှာကြီးတဲ့ကလေးတွေရောဒီလိုမျိုးပွဲကိုမမြင်ဘူးနောင်လာနောင်သားတွေတော်လည်းဒီပွဲကဗဟုသုတလည်းရတယ်လို့တမီးတို့ရဲ့မြမရိုးရဓလိတွေကိုလည်းလက်ဆိုင်ကမ်းဖို့ဒီပွဲကအရင်လိုအပ်ပါတယ်တမီးအရင်ပျော်ပါတယ်တမီးစိတ်ထဲမှာမြမပြီးပြန်ရောက်တဲ့လိုမျိုးပဲပေါ့နော်ဒါတမီးတို့ရဲ့ရင်ကျေးမှုတွေကိုကလေးတွေလည်းတွေ့ရတယ်လို့လူကြီးတွေကလည်းဒီမျိုးလက်ဆိုင်ကမ်းတွေ့ရတာအရင်ပျော်ပါတယ်
တီကထိန်ပွဲတော်ကိုမယ်ရီလန်းပြည်နယ်နဲ့ဗာဂျီးနီးယားပြည်နယ်မှာရှိတဲ့မြန်မာမိသားစုတွေကကမကထအမတီပြည်လာရောက်ကျင်းပခဲ့တာပါအမေရိကန်ပြည်ထောင်စုကမြန်မာတွေနေထိုင်တာနဲ့ပါတဲ့ပြည်နယ်တွေထဲကမြို့တွေကိုနှစ်စင်တွားရောက်လှည့်လည်ပြီးကမကထအဖြစ်လူဒန်းပေးနေတဲ့မယ်ရီလန်းပြည်နယ်သားကိုရင်ထွေးကလည်းဥဆောင်အလှူရှင်တွေထဲကသူဖြစ်ပါတယ်
ကျွန်တော်တို့ဒီခုလုပ်တဲ့ဒီအဖွဲ့ဒီမိသားစုတွေပေါ့နော်ဒီမိသားစုတွေဆိုတာကတော့အရင်တော့ဆိုရင်အမေရိကန်တနေငံတို့မှာရှိတဲ့ state တော်တော်များများကိုကျွန်တော်တို့ကထိန်လိုက်လုပ်ပေးတယ်။ဘာလို့လဲဆိုတော့ကထိန်မလုံနိုင်တဲ့ကြောင်းရှိတယ်လုံနိုင်တဲ့ကြောင်းလည်းရှိတယ်။ဒါပေမဲ့ဟိုအင်အားနည်းတဲ့ဟိုဘုံတို့ကြီးကြောင်းလည်းဆိုကျွန်တော်တို့မိသားစုတွေလိုက်ပြီးတော့ကထိန်လိုက်ခင်းပေးပါဒါလွန်ခဲ့တဲ့10နှစ်ကလည်းဒီကြောင်းမှာကျွန်တော်တို့စူပေါင်းကထိန်ကျွန်တော်တို့ပဲလာလုပ်ပေးတာပါဒီနှစ်ကတော့ကျွန်တော်လိုက်လာခဲ့တာပါဒီမှာလုပ်တဲ့အလှူရှင်တွေနဲ့ကျွန်တော်တို့ကတငယ်ချင်းညီကောင်မလေးဖြစ်တဲ့ကဒီကထိန်လေးကိုဖြည့်ပြအောင်ဆိုပြီးလာပေးတာပါဒါပေမဲ့ဟိုကျွန်တော်ကိုဗစ်ပြီးတဲ့နောက်ပိုင်းမှာအဲ့ကထိန်ကိစ္စနဲ့နောက်ပြီးຫນွေဦးတွန်လိုင်းဖြစ်လာတဲ့နောက်ပိုင်းမှာကထိန်ကိစ္စတွေအားလုံးကကျွန်တော်တို့တဖေးနဲ့မလို့ဖြစ်ဘူးပေါ့နော်။ဘာကြောင့်နေဦးတော်လိုင်းကိုဟိုပါဝင်ပြီးတော့ participate လုပ်နေတဲ့တွေ့မလို့ဖြစ်ဒါပေမဲ့ဒီနှစ်ကတော့အားလုံးပြန်ပြီးတော့ပေါင်းစည်းပြီးတော့ကျွန်တော်တို့ဒီကထိန်လေးလုပ်ရတာပါ။ဒီ World Cup ဝင်ကျွန်တော်နှစ်ပြန်ဆိုလေနောက်ကထိန် Philadelphia ကထိန်နဲ့တွားရောက်ပြီးအားပေးရအောင်ပါခင်ဗျာ။ဟောဒါကတော့ကျွန်တော်မီဟိုးဖလာပေါ်တော့ရိုးရကျွန်တော်မြန်မာရိုးရဒလိထုံးဆန်ရတော့ဒီကထိန်ပွဲတာကျွန်တော်နေရာတကာမှာနေရာတိုင်းနေရာနိုင်ငံနဲ့နိုင်ငံနဲ့မှာရှိတဲ့ထဲမှာအမေရိကန်နဲ့မှာရှိတဲ့ကျွန်တော်ဗမာပြည်အတွက်လည်းမီဟိုးဖလာလေးတစ်ခုပေါ့ဗျာဒီကထိန်ပွဲလေးခင်းပြနေပြီကျွန်တော်အလူဒါနတွေဆက်လက်ပွားများဖို့အတွက်လုံနိုင်ကြမလို့ညွှန်လင်းချက်နဲ့ကျွန်တော်လိုက်ပြီးကထိန်လေးလိုက်လုပ်ပေးနေတာပါခင်ဗျာ
ပန်ဆယ်ဗေးနီးယားပြည်နယ်ရဲ့ဒုတိယအကြီးဆုံးမြို့ဖြစ်တဲ့ပစ်ဘော့မြို့မှာကဘာရဲရက်ကဒုက္ခသည်ပေါင်း 6,000 ကျော်ရှိပေမဲ့မြန်မာဒုက္ခသည်အရေအတွက်ဟာ 900 ကျော်ခန့်သာရှိပြီးဗုဒ္ဓဘာသာဝင်ကတော့ 100 ကျော်ရှိတယ်လို့သိရပါတယ်ခင်ဗျာကျွန်တော်ဟောင်းစာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါအခုတော့အမေရိကန်ရွေးကောက်ပွဲအကြောင်းတင်ပြပါမယ်အမေရိကန်အလဲပိုင်းမှာရှိတဲ့ Wisconsin ပြည်နယ်ဟာသဗ္ဗရွေးကောက်ပွဲတွေမှာပါတီတစ်ခုကတသက်မတ်မနိုင်တတ်တဲ့ပြည်နယ်မျိုးမဟုတ်ပဲအတိုင်းရင်ရှိတတ်တဲ့ပြည်နယ်မျိုးဖြစ်ပါတယ်ဒီနေ့မှာလည်းသဗ္ဗလောင်းတွေဖြစ်ကြတဲ့ Trump နဲ့ Harris တို့အချိန်နဲ့ရှင်းပြန်ကြမယ်ပြည်နယ်တစ်ခုလို့လည်းပြောနေကြပါတယ်ပြည်နယ်ကရတဲ့ကိုယ်စားလှယ်မဲ့ဆယ်မဲကနောက်သဗ္ဗဘသူဖြစ်မလဲဆိုတာအဆုံးဖြတ်ပေးမှာပါဖြိုးရေပုံပြရုပ်တော်ကိုမိုင်းတန်တော်ကျော်ကတင်ဆက်ထားပါတယ
်ဝစ်ကွန်ဆင်ပြည်နယ်ဟာ2024အမေရိကန်သမ္မတရွေးကောက်ပွဲကိုအဆုံးဖြတ်ပေးနိုင်တဲ့လက်ရှိဟိုရီယင်းပြည်နယ်တွေကတပြည်နယ်ဖြစ်ပါတယ်နွားမွေးမျိုးရည်နဲ့နိုးရွယ်ပစ္စည်းတို့ခြံကြီးတွေတင်ငဲလောက်ကြဘီဟာတောက်ကြနဲ့ရှိတဲ့ဒလေးတို့ကြောင့်လူသိများတဲ့အမေရိကန်အလဲပိုင်းကဝစ်ကွန်ဆင်ပြည်နယ်ဟာရွေးကောက်ပွဲအနိုင်ရှင်ပြောင်းလဲပြစ်နိုင်တယ်လို့လူသိများတာပါနောက်ဆုံးရွေးကောက်ပွဲနှစ်ခုမှာဆိုရင်အနိုင်ရှင်ကတိရခိုင်နှုန်းတာမကွာပါဘူး။ပါမော့ခဘယ်ရီဘန်ဒန်ကဒီလိုသိရေးကြီးတဲ့ပါတီဆွဲမဲ့ပြည်နယ်အကြောင်းလေ့လာထားသူပါ
။ Magical in Wisconsin that
Wisconsin ပြည်နယ်နဲ့ပတ်သက်ပြီးထူးဆန်းတာကပါတီနှစ်ခုကိုထောက်ခံတဲ့လူအုပ်စုတွေကလုံးဝအချိုးညီညီကွဲနေတာပါ။တကယ်လို့သာပါတီတစ်ခုကအရေးအတွက်များလာနေတဲ့အုပ်စုတစ်ခုခုကိုရထားမယ်ဆိုရင်ဥမာပေါ့ဗျာဒီမိုကရက်ကိုကူပေးနေတဲ့မယ်ဒီဆန်မြို့နယ်မဲဆန္ဒရှင်တွေပဲဆိုတော့အဲ့ဒါဆိုရင်ရီပပ်လီကန်တွေလည်းအဲ့ဒီလောက်မဲဆန္ဒရှင်အရေးအတွက်ကိုနေဒါမှမဟုတ်စင်ကြေပုံးကနေပြန်ရှာနိုင်ပါတယ
်အေးရွေးကောက်ပွဲမှာအနိုင်ရှင်တိုက်ကက်တဲ့ရာဇဝင်တွေရှိခဲ့ပြီးမယ်ဒီမိုကရက်ကဝစ်ကွန်ဆင်မှာတော်တော်ကြာအနိုင်ရနေခဲ့ပါတယ်2016အထိသူတို့ကြီးပဲနိုင်နေခဲ့တာဖြစ်ပါတယ်
Yeah, I would say 2016 was a real shock.
Natal ka Republican တွေရော Democrat တွေပါအတော်လေးအသင့်ခဲ့ရတယ်လို့ပြောရပါမယ်။1980ပြည်လွန်ကိုပြန်သွားမယ်ဆိုရင်1984ခုနှစ်နိုင်ပြီးကတည်းကတခါမှထပ်မနိုင်တော့တဲ့ Republican တွေ2016မှာနိုင်သွားတာအံ့ဩစရာပေါ့လေ။အဲ့ဒီမှာပဲဒီပြည်နယ်မှာတခုခုဖြစ်နိုင်နေဆိုတာပါတီတစ်ခုလုံးသတိထားမိသွားတယ်။ Trump အတွက်စင်ကြေဖုံးတဲ့နေကလူတွေမဲထဲကြတာ Hillary Clinton မဲဆွဲတဲ့အပိုင်းလိုသွားတယ်ထင်တယ်။သူအဲ့ဒီပြည်နယ်မသွားလိုက်တာဟိုးလေးတကျော်ပဲ
။တမန်တော် Joe Biden က2020မှာ Wisconsin Democrat အပြာပဲပြန်ရအောင်လုပ်နိုင်ခဲ့ပါတယ်။ဒါပေမဲ့ Democratic သမ္မတလောင်း Kamala Harris ကတော့ဘယ်ဟာမှလွယ်လွယ်မတွက်ထားပါဘူး။သူ Milwaukee မြို့မှာတေချာသွားပြီးမဲဆွဲခဲ့ပါတယ်။
အိမ်ဖြူတော်ကိုအရောက်သွားရတဲ့လမ်းကြောင်းက Wisconsin ကမှတဆင့်သွားရတာပ
ါ Republican တွေကလည်းသူတို့ရဲ့ပါတီညီလာခံကို Wisconsin မှာကျင်းပခဲ့တာပ
ါ Wisconsin ကိုပြန်လဲကြီးမြအောင်ကျွန်တော်တို့လုပ်ကြပါမယ
် Wisconsin ကမဲဆန္ဒရှင်တွေဟာတခြားပြည်နယ်တွေကလိုပဲစီးပွားရေးကိုအစိုးရအဆုံးဖြစ်ပါတယ်ဒါပေမဲ့သူတို့အတွက်အရေးကြီးတဲ့နောက်ထပ်ကိစ္စတစ်ခုရှိသေးတာပါ
Abortion has become a top issue in the state.
Maybe go and pitch out on it, but that daga တခြားပြည်နယ်တွေနဲ့ရှင်ရင်ဒီမှာပိုရေးကြီးတဲ့ကိစ္စဖြစ်ပါတယ်။အမျိုးသမီးတွေအနေနဲ့ကိုဝင်ဖြတ်ချခွင့်ကအခြေခံဥပဒေနဲ့အညီဖြစ်တဲ့ဆိုတော့ Roe v. Wade တရားရုံးဆုံးဖြတ်ချက်ကိုတရားဝန်ချုပ်ကပြောင်းပြန်လှန်ပြီးပြင်ဆင်ဆုံးဖြတ်လိုက်တာက Wisconsin ကိုတော်တော်လေးထိသွားစေပါတယ်။အဲ့ဒီမှာကတရားဝင်ကိုဝင်ဖြတ်ချလို့ရခဲ့ပြီးအရင်တလျှောက်လုံးလှုပ်ပေးနေခဲ့တာပါ။အဲ့ဒီလိုဥပဒေကိုပြင်ဆင်လိုက်ပြီးစည်းကမ်းတွေလည်းကိုယ်ဝန်ဖြတ်ချပေးတာကိုရပ်လိုက်တော့အထူးသဖြင့်ပညာတတ်အမျိုးသမီးတွေ Republican ကိုမထောက်ခံကြတော့ပါဘူး။အာဖရိကနယ်ပွား American တွေရဲ့မဲကအရေးကြီးလို့စောင့်ကြည့်ဖို့လိုတယ်လို့ကျွန်တော်ထင်တယ်။အာဖရိကနယ်ပွားကအဲ့ဒီမှာ600ခန့်လောက်ပဲရှိတာ။သူတို့ကလူပြည်တွေလောက်မဲမထည့်ကြဘူး။ဒါပေမဲ့သူတို့ကတကယ်ဒီမိုကရက်တွေဒီနှစ်ပိုင်းမှာတော့နည်းနည်းလျော့လာတဲ့ဆိုပေမဲ့ပေါ့လေ။တနိုင်ကလေးမှဖြစ်နေတယ်လို့လူမဲမဲဆန္ဒရှင်တွေအထူးသဖြင့်လူငယ်ပိုင်းက Republican Party ဘက်ကိုနည်းနည်းရောက်လာတယ်ဒီတော့ Democrat တွေကဒီလူငယ် African မဲတွေသူတို့ဘက်ပြန်ပါဖို့တော်တော်အားစိုက်လုပ်နေတယ်အခု Kamala Harris ကဥဆောင်တယ်ဆိုတော့သူတို့လူငယ်တချို့ပြန်ရပါလိမ့်မယ်ဒါပေမဲ့ Trump ဘက်ကလည်းလူငယ် African တွေကိုသူတို့ဘက်ပါအောင်တရားစူးစမ်းနေကြတယ်ထင်တယ်ဒီတော့အရေးအတွက်နည်းတယ်ဆိုပေမဲ့အရေးကြီးတဲ့မဲတွေဖြစ်နိုင်ပါတယ်ကျိုတင်ခမန်းထသလိုဝင်းစကွန်ဆန်မှာအနိုင်ရှုံးသိပ်ကပ်နေတဲ့ရွေးကောက်ပွဲမှာကတတိပုဂ္ဂလိကပြိုင်တဲ့သူတို့ပါတီငယ်လေးစီသွားတယ်မဲနည်းနည်းလေးကလည်းအရေးကြီးပါတယ်အရင်ကလည်းဒီမှာသူတို့တွေမဲတော်တော်ရခဲ့တဲ့တမိုင်းရှိတာပါဒီနှစ် Green Party ကပြိုင်တဲ့ Jay Stein က2016မှာဒီပါတီနဲ့ပဲပြိုင်တာမဲတသိန်းရတယ် အဲ့ဒီမှာဟီလာရီကထရမ့်ကိုမဲ2000လင်းနဲ့ပဲရှုံတာဆိုတော့ဝင်းပြိုင်တဲ့သူတယောက်ယောက်စီမှာအနိုင်ရှုံးပြောင်းသွားစေနိုင်တဲ့မဲတွေရှိနေတတ်တယ်ကမလာဟဲရစ်သူနဲ့အတူတွဲပြိုင်မှုဘသူကိုရွေးလဲဆိုတာကတခြားပြည်နယ်တွေထဲဝက်စကွန်ဆန်မှာအရေးကြီးပါတယ်။တင်မော့စ်ကအင်္ဂလိပ်မနီဆိုတာပြည်နယ်ကပါဝက်စကွန်ဆန်ကလူတွေအတော်များများသူနဲ့မစိမ့်ဘူးလေ။သူကအမေရိကန်လေပိုင်းအထက်ဒေသကလူတွေရဲ့အထားလဲသိတယ်။အမဲလိုက်ငါးများဒါမျိုးတွေပါဝင်အဲ့ဒီဘိုင်းကလူတွေရဲ့နေမှုထိုင်မှုအကျင့်စရိုက်တွေနဲ့ဆက်ဆက်လို့ရတယ်။အထူးသဖြင့်ဝက်စကွန်ဆန်ကမြို့သေးသေးလေးတွေကလူတွေနဲ့ပေါ့။ဒီတော့ကမလာဟဲရစ်ရွေးဖို့တခြားစဉ်းစားမိတဲ့သူတွေထက်သူကနေမင်းနဲ့ပိုဆက်ဆက်မှုရှိတဲ့သူပ
ါတနတ်တွေကြောင်းကျွန်တော်သိတာပေါ့ကျွန်တော်ကစစ်မှုတန်းဟောင်းမှာအမဲလဲလိုက်ပါတယ်လွတ်တော်မှာဆို Republican အများစုကကျွန်တော်ကပိုလက်ဖြောင်းဖြောင်းပြစ်နိုင်ပါတယ်တက်တည်ပြဖို့စုတွေလည်းရှိပါတယ
်လက်တလုံးကောက်ယူထားတဲ့စစ်တမ်းတွေအရ Wisconsin ကရွေးကောက်ပွဲကအရင်တထိတ်ထိတ်ဖြစ်စီမဲ့ပွဲဖြစ်ပါတယ်ဒီအချိန်မှာကျင်းတေပေါတခုပြောနိုင်တာကတော့မဲလာပေးတဲ့သူတွေများမယ်ဆိုတာပါပဲတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင် Wisconsin ပြည်နယ်ကမဲထဲဝင်မှုကနံပါတ်5နေရာမှာရှိပါတယ်ရှင
် View American တိုင်းရဲ့ရုပ်သံနဲ့ Radio ထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်တော်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ် Radio အစီအစဉ်တွေကိုလိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျူဒူရုပ်သံလိုင်းနဲ့ကျွန်တော်တို့ View မြန်မာပိုင်း Internet ဆာမင်နာနောက်တော့လူမှုကွန်ရက်ဆာမင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆာမင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ဆိုင်တိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သရရှင်တွေအနေနဲ့တော့ VOA Radio ညပိုင်းအစီအစဉ်ကို Radio နဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်း Radio အစီအစဉ်ကိုည9:00ကနေ 10:00 အထိဆိုင်တိုမီတာ 32kHz 9303ညနဲ့9383ညဆိုင်တိုမီတာ 58kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးဆိုင်လိုက်မီတာ 190kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 17:00 အထိခုနပြောသွားတဲ့မီတာလှိုင်းအားလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။ VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်သံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်သံလိုင်းနဲ့အွန်လိုင်းပေါ်မှာ24:00နားဆင်ကြည့်ရှုနိုင်ပါတယ်။ VOA American အသံရုပ်သံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါ။ယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ။
ခုတော့အပတ်စဉ်အစီအစဉ်လေးစပါမယ်စီးပွားရေးအကြောင်းမပြောမီမှာအင်တာဗျူးနဲ့စကြပါလေလူမျိုးစုအားလုံးရဲ့ကျန်းမာရေးနဲ့စာနာမှုလိုအပ်ချက်တွေကိုဆွေးနွေးပြီးဖက်ဒရယ်ဒီမိုကရေစီပေါ်ဆောင်ရမှာမရမှာဖြစ်ပေမဲ့မကြာမီကမုံတိုင်းအပြီးမှာတော့လူသားအချက်တဲကနာခစ်တုံးကတော့နိုင်ငံရေးအပြောင်းလဲဖြစ်နိုင်ခြင်းအလံဝေးတယ်လို့ NUG ဝန်ကြီးဒေါက်တာဆိုဝေဆိုးကပြောပါလေကိုငိမ့်ချိုင်းက VOA Studio မှာမင်းမြတ်ထားပါလေ
ဒီတပတ် VOA မြန်မာကအစီအစဉ်ကိုတော့ကျွန်တော်တို့ American ခီးစဉ်ကိုရောက်ရှိနေတဲ့ဂျာကာလာမြို့သားညီညွတ်ရေးအစိုးရဝန်ကြီးဖြစ်တဲ့ပမခဒေါက်တာဆိုဝေဆိုးကိုကျွန်တော်တို့ VOA ရဲ့ Studio ကနေဖိတ်ကြားထားပါတယ်ဗျမင်္ဂလာပါဆရာအခုလိုမျိုးအချိန်ပေးပြီးတော့ကျွန်တော်တို့ VOA Studio ကနေထီလာပြီးတော့အင်တာဗျူးဖြစ်ကြားပေးတဲ့အတွက်ကျေးဇူးများတင်ပါတယ်ဗျ
မင်္ဂလာပါအ
မှန်ဆုံးတော့ပေါ့နော်ကျွန်တော်စတင်ပြီးတော့ဒီမြန်မာကန်လေးကိုစကြင်တာက Washington အခြေစိုက် ThinkTech တခုဖြစ်တယ်ပေါ့နော် CSIS ပါအခုဒီမုံတိုင်းအပြီးကာလပေါ့နော်ဒီဒီရှာမှုတွေကြီးပြင်းထန်တဲ့ခန်းစားပြီးတဲ့နောက်ပိုင်းမှာကြုံရတဲ့အခြေအနေကိုဟိုးအရင်ဒီမြန်မာနိုင်ငံရဲ့အလဲပြောင်းဖြစ်ခဲ့တဲ့ဒီ Nugget အခြေအနေနိုင်ရှင်ပြီးရေးသားထားတွေ့ရပါတယ်။အဲပြီးတော့ဒီအကြက်တဲမှာဒီ American နေနဲ့ဥဆောင်မှုခန်းနာပို့ယူဖို့ပေါ့နော်။ပြီးတော့ဒီအကြက်တဲကိုလူသားအကြက်တဲကိုလူမျိုးနိုင်ငံရေးလမ်းအခွင့်အလမ်းတစ်ခုဖြစ်ပေါ့နော်။ရှုမြင်ပြီးတော့လှုပ်ဆောင်ဖို့သဘောမျိုးရေးတာတွေ့ရပါတယ်ဗျာ။ဒါကလူမျိုးထွက်ပေါက်ပေါ့နော်လူသားဒုက္ခကြက်ခဲဖြစ်နေတာကနိုင်ငံရေးရထွက်ပေါက်တခုဖြစ်လာနိုင်တယ်လို့ယူဆလာပြဒါပေါ်ဘယ်လိုမျိုးမှတ်ချက်ပေးကြမှာလဲ
ကျူးစားရတာကျူးစားသင့်ပါတယ်ကျွန်တော်ဘယ်လိုနည်းနဲ့ပဲကျွန်တော်တို့ဒီဟိုတော်လန်ရေးပေါ့နော်ကျွန်တော်တို့ကတော့ဒီဟာကိုကျွန်တော်တော့ဟိုခစ်ပြောင်းစနစ်ပြောင်းတော်လန်ရေးလို့ပဲပြောတင်တယ်အဲ့တော်လန်ရေးကိုကျွန်တော်တို့အတွက်ကတော့အဲ့ဒီလူမျိုးအောက်ဘယ်နည်းနဲ့ပဲအောင်မြင်တယ်ပဲဖြစ်ဖြစ်အောင်မြင်တယ်ဆိုရင်ကျွန်တော်တို့ကဒါကိုသဘောကျလက်ခံပါတယ်ဒါပေမဲ့ဒါအခုလိုမျိုး humanitarian ကိုအခြေခံတယ်ဆိုတာကတကယ်ကိုတည်ကြတဲ့ sustainable ဖြစ်တဲ့ပြောင်းလဲမှုမျိုးတစ်ခုဖြစ်ဖို့ဆိုတော့နည်းနည်းခက်မယ်လို့ကျွန်တော်မြင်တယ်။ဒါပေမဲ့ကျွန်တော်တို့အခုလုပ်နေတဲ့ကျွန်တော်တို့အကောင့်ထဲပေါ်နေတာတွေရှိတယ်။ဒီ federal democracy ပေါ့နော်အခုဆိုရင် federal ကိုကျွန်တော်တို့ကျင့်သုံးတာ ਨੇ ပတ်သက်ရင်တိုင်းရင်းသားအဖွဲ့အစည်းတွေ ਨੇ ကျွန်တော်တို့ တွေ့ဆုံကြတယ် engage လုပ်ကြတယ်တယောက်နဲ့တယောက်နားလည်အောင်လုပ်ကြတယ်အရင်တော့မတွေ့ဘူးတဲ့လူတွေအခုတွေ့ကြတယ်เนาะကျွန်တော်ဆိုရင်ဟိုးအရင်တော့ကကျွန်တော်ကဒီကျွန်တော်ဒီခန်းထဲမှာပဲ interview လုပ်ခဲ့တယ်အဲကျွန်တော်အဲ့ဒါပြီးခဲ့တဲ့2018တုန်းကပေါ့เนาะကျွန်တော်တို့ education reform နဲ့ပတ်သက်ပြီးကျွန်တော်ဒီကိုလာတော့လုပ်ခဲ့တယ်အဲ့ဒီတုန်းကကျွန်တော်မြင်တာက central အနေပြီးတော့မြင်တာတကယ်တော့အခုလိုမျိုးတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ကျန်းမာရေးပညာရေးတွေကိုသူတို့နေရာကအခုလိုသူတို့ဘက်ကနေကျွန်တော်တကယ်တော့ပြည်စုံအောင်မမြင်ခဲ့ဘူးပေါ့အခုအချိန်မှာတော့ဒေါ်လာရေးကာလအတွင်းမှာအခု3နှစ်ခွဲရှိလာတဲ့အချိန်မှာသူတို့နဲ့ကျွန်တော်တို့တွေ့တယ်စုံတယ်ဆွေးနွေးတယ်ကိုယ်တိုင်လည်းအဲ့ဒီနေရာတွေကိုဖြတ်သန်းခဲ့တယ်အခုလည်းပဲအချင်းချင်းထိုင်ပြီးဆွေးနွေးနေကြတယ်ဒီဖက်ဒရယ်ရဲ့သဘောဒီမိုကရေစီရဲ့သဘောပညာရေးကျန်းမာရေးလိုအပ်ချက်တွေကိုပိုပြီးတည်လာတဲ့အချိန်နောက်ကြတော့ကျွန်တော်တို့ကိုဗစ်ကာလအတွင်းမှာအတူတူလုပ်ခဲ့ကြရတယ်နော်ကိုဗစ်တက်စ်ဖို့လုပ်ခဲ့ကြရတယ်အဲ့ရနေပြီးတော့တစင်ပြီးတစင်ကျွန်တော်တို့အရင်တော့အွန်လိုင်းအခုခေတ်အချိန်မှာလူကိုယ်တိုင်တွေ့တယ်နောက်ကျွန်တော်ဇန်နဝါရီ31ရက်တုန်းကဘုံသဘောတူညီချက်တွေညင်ညာခဲ့တယ်အဲ့ညင်ညာခဲ့တဲ့အပေါ်မှာအခြေခံပြီးတော့ကျွန်တော်တို့တွေအခုထပ်ပြီးတော့တွေ့ဆုံဆွေးနွေးတယ်အခြေခံတဲ့ Federal Democracy Policy ဘယ်လိုလုပ်တယ်ဆိုတော့ကျမ်းမာရေးနဲ့ပညာရေးကိုထပ်ပို့ပြီးတော့နှိဆက်တယ်လက်တွေ့လည်းကြာမြေပြင်မှာလည်းလုပ်နေဆိုအဲ့အရာကိုအခြေခံပြီးဒီနောင်အတွက် Federal Democracy ကျွန်တော်တို့ Constitution ပေါ်ပေါက်ဖို့အတွက်ကျွန်တော်တို့အခြေခံကောင်းတွေဖြစ်စေတယ်ဆိုတော့အဲဆိုတော့ concept နဲ့တော့နည်းနည်းတူတာပေါ့နော် Humanitarian တို့ Health Education တို့အခြေခံတယ်ဒါတွေနဲ့ပို့ပြီးတော့အားကောင်းအောင်ရင်းနှီးမှုအောင်နားလည်မှုရအောင်ယူပြီးတော့နောင်အတွက်ကျွန်တော်တို့ဟို Constitution နဲ့ Policy တွေ develop လုပ်လို့ရနိုင်တယ်ဆိုတော့ Federal Democracy တော်လှန်ရေးကိုအောင်မြင်အောင်လုပ်လို့ရနိုင်တယ်ဆိုတာဟိုတော့ကျွန်တော်လက်ခံပါတယ
်သူဖြစ်တော့ဒီအာဆီယံနဲ့ဒီတရုတ်ကတော့တရုတ်ကတော့ဒီရွေးကောက်ပွဲကိုဒီဇိုင်းမမတ်ပြောတယ်အာဆီယံကတော့တွေ့ဆုံဆွေးနွေးကိုဒီဇိုင်းမမတ်ပြောနေတယ်ပေါ့နော်ဒီ American ရဲ့သဘောထားကတော့သူတို့ဒီရွေးကောက်ပွဲကိုလက်ရှိချိန်ထိတော့ဟိုတရားမျှတမှုကိုသူတို့မိန့်ခွန်းထုတ်တာပေါ့နော်ကျွန်တော်ဆိုလိုချင်တာကဒီလိုအနေထားလူသားအချက်တွေဖြစ်လာတဲ့အနေထားမှာအာနောက်ဆက်တွဲလဲပို့ပြီးဆရာတို့ဒီကျမကြီးဟိုပညာရှင်တွေနဲ့တော့ပို့သိပါတယ်ဒီရေကြီးပြီးဖြစ်လာနိုင်တဲ့နောက်ဆက်တွဲအဲပေးအတိဒုက္ခတွေအများကြီးရှိတဲ့အနေထားမှာပေါ့နော်ဒီစစ်ပွဲတွေရက်ပြီးတော့ပို့ပြီးတော့တွစ်ဆုံဆွေးနွေးလမ်းကြောင်းကိုဖြစ်သွားဖို့ဆိုတဲ့အဲ့ဒီအခြေခံသဘောတရားကိုကဘယ်လောက်ကြီးဖြစ်နိုင်နေရှိလဲဆရာ
ဒါတော့တော့ခက်လိမ့်မယ်လို့ကျွန်တော်ထင်တယ်ဒါတော့ဘာလဲဆိုတော့အဲတကယ်တော့ကျွန်တော်တို့မြန်မာနိုင်ငံကပြည်သူလူထုကခံစားနေရပြီသားဆင်းရဲဒုက္ခတွေရောက်နေပြီသားအဲဒီထက်ဆိုးတဲ့ဆင်းရဲဒုက္ခရောက်ဖို့ဆိုတာတော့ခက်နေเนาะအဲ့တော့ဘလောက်ပဲဆင်းရဲဒုက္ခတွေများများအခုပြည်သူတွေရဲ့ resilient ဖြစ်တာကိုကြည့်မယ်ဆိုရင်သိနေလွန်ခဲ့တဲ့3နှစ်ဒီဟာကိုဆင်းရဲဒုက္ခတွေများခဲ့ပြီးအိမ်တွေမရှိတော့ဘူးမိတွေလောင်သွားပြီးသားတွေသမီးတွေဆုံးရှုံးရတယ်ချစ်တဲ့သူတွေဆုံးရှုံးရတယ်ဆိုတော့ဒီလိုမျိုးဆုံးရှုံးမှုတွေကိုတနိုင်ငံလုံးအတိုင်းအတာနဲ့ခံစားပြီးဖြစ်တဲ့အတွက်ကျွန်တော်ထင်တယ်ဒီဟာကိုစောစောပြောရ humanitarian နဲ့ disaster ကိုအခြေခံပြီးတော့ကျွန်တော်တို့ခုနလိုပေါ့နော်ခုန dialogue တို့ဒီစကားပြောပါတို့တွေ့ဆုံဆွေးနွေးပါတို့ဆိုတော့အတော်ခက်ခဲလေးမှာလို့ကျွန်တော်မြင်တယ
်အခုဆရာတို့အခုအခြေခံပြောကြကြဒီ federal democracy တိုင်းပြည်တစ်ခုပြည်တော်စုစနစ်တစ်ခုကိုသွားဖို့ဆရာတို့လှုပ်ဆောင်နေတယ်ဆရာဆိုရင်ကျမကြီးနဲ့ပညာရေးကဏ္ဍနဲ့အခုဆရာတိုင်းသားအဖွဲ့တွေနဲ့တွေ့ဆုံဆွေးနွေးတယ်ဆရာကိုယ်တိုင်အမြင်ကောအရင်ကဆိုရင်ဘ ਹੁ ကနေကြီးခဲ့ရနေပြီခုဆိုရင်တိုင်းသားတွေဘက်ကနေကြီးနိုင်တဲ့အနေအထားရောက်သွားတယ်ပေါ့နော်ဒီလိုအခြေခံတွေပြောင်းလဲတာကလက်ရှိခုစစ်တပ်ကပေါ်ဆောင်မဲ့ရွေးကောက်ပွဲလမ်းစဉ်နောက်ပေါ်နောက်ပိုင်းဒီလိုမျိုးနိုင်ငံတကာပေါ့အထူးသဖြင့်အာဆီယံနဲ့တရုတ်ကပြောနေတဲ့တွေ့ဆုံဆွေးနွေးရေးလမ်းစဉ်မျိုးတွေနဲ့တွေ့ဖီနေလားတစ်ချိန်ချိန်မှာတော့တန်းတူကျသွားနိုင်ကဆရာ
ကျွန်တော်ထင်တယ်ဒီဟာကတော့ဟိုအားလုံးကတော့လက်ခံပါတယ်နောက်ဆုံးကြရင်တော့ခုနလိုပေါ့ပေါ့နော်ကျွန်တော်တို့ dialogue နာရှိရမယ်တွေ့ဆုံဆွေးနွေးမှုရှိရမယ်ဆိုတာတော့အားလုံးကတော့ဒါနားလည်ပြီးသားပဲဒါပေမဲ့ဒီအချိန်မှာတော့ကျွန်တော်ထင်တယ်တော်တော်လေးခက်အောင်မယ်တော်တော်ကိုဝေးနေသေးတယ်လို့ကျွန်တော်တော့မြင်တယ်ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အားလုံးဘုံသဘောတူညီချက်အရာပြောဆိုထားပြီးသားကျွန်တော်တို့ဘက်ကဒါနဲ့ပတ်သက်ပြီးတော့ကြီးညာထားပြီးသားလည်းရှိတယ်အဲ့ဒီမှာဆိုတော့စစ်တပ်ကနိုင်ငံရေးမှာမပါဘူးเนาะကျွန်တော်တို့တကယ်ကို Federal Democracy နိုင်ငံဒါနဲ့ပတ်သက်ပြီးကျွန်တော်တို့အားလုံးထိုင်ပြီးဆွေးနွေးပြီးတည်ဆောက်ရမယ်။နောက် Transitional Justice ပေါ့เนาะ Global War Crime နဲ့ပတ်သက်တာတွေဒါတွေကိုကျွန်တော်တို့ Justice တရားမျှတမှုရအောင်ရှာရမယ်။ဆိုတဲ့ဟာကတစ်ဖက်ကအခုလိုမျိုးပေါ့เนาะဘုံတွေကျဲနေတယ်เนาะခုနလူတွေခုနလိုမျိုးတွေမှာတကယ်တော့ဟိုဒါအသိတာပါတယ်เนาะဒါ Crime တွေကျူးလွန်နေတယ်နော်အဲ့လိုမျိုးဖြစ်နေတဲ့အဖွဲ့အစည်းကို ခဏလိုဟိုတွန်းအားနဲ့ကျွန်တော်တို့တွေးဆဆွေးနွေးဖို့ဆိုတော့မဖြစ်နိုင်တဲ့ကိစ္စတစ်ခုပဲလေနော်အဲတကယ်တော့အဲ့ဒါမျိုးတွေစောစောအနည်းဆုံးဒါ ASEAN 5 point consensus လောက်တော့မှပဲမလိုက်နာတဲ့အဖွဲ့အစည်းနဲ့ဒါကျွန်တော်တို့လူကျင်တာမဟုတ်ဘူးနော်ကျွန်တော်တို့ဖြစ်ချင်တာအဲ့ဒါတော့မဟုတ်သေးဘူးဒီဘက်ကပြည်သူတွေပြောတာဒီဘက်ကတော်လိုင်းအဖွဲ့အစည်းတွေဖြစ်ချင်တာအဲ့ဒါတော့မဟုတ်သေးဘူးအဲ့ဒီတော့တောင်းမှပဲသူတို့ဟိုလိုက်နာဖို့ခက်နေတဲ့အခြေအနေမျိုးမှာကျွန်တော်ထင်တယ်ဘယ်လို pressure မျိုးနဲ့ပဲဖြစ်ဖြစ်အဲဘယ်လိုမျိုးကျွန်တော်တို့ကိုဟိုခဏလို့တွေးဆုံမှာဆိုတာတည်းတကယ်တမ်းတော့ဟိုခံစားနေရတဲ့ပြည်သူလူထုအနေနဲ့အခုလိုမျိုးပေါ့နော်မတရားကျူးလွန်နေတဲ့လူတွေနဲ့ဆွေးနွေးဖို့ဆိုတာတော့အတော့ကိုခက်ခဲမယ်လို့ကျွန်တော်တို့ထင်တယ်
ဟုတ်ကဲ့ဆရာအဲ့လိုမျိုးခက်ခဲနေတဲ့အနေထားမှာတော့ဆရာလက်တွေ့တော်လိုင်းမှာပါနေတယ်တကယ်လည်းဘက်ပေါင်းစုံနဲ့တွေ့နေခုကိုယ်တိုင်ကုလသမဂ္ဂဆင်မြင်းမှာဆရာစီဝေးတက်ခဲ့တယ်အခုဆိုတာဝန်ရှိသူနဲ့တွေ့တယ်အရှိလဲပါတယ်နောက်လဲပါတယ်ကိုအမေရိကန်နဲ့တွေ့တယ်ဂျပန်နဲ့တွေ့တယ်အဲ့လိုမျိုးပေါ့နော်သူတို့ကတကယ်နားလည်လားဆရာအဲ့အခြေအနေကို
အဲဒါတော့နားလည်တဲ့လူတွေလည်းရှိသလိုနားမလည်တဲ့လူတွေလည်းရှိရပါတော့ဟိုဒါကသူကတကယ်လက်တွေ့ခံစားနေရတဲ့သူတွေနဲ့ဘေးကကြီးနေတဲ့သူတွေနဲ့နောက်ဒါဟိုခုနကလို့အလုံးစုံသိနေတဲ့လူတွေနဲ့တော့အကွာနေသေးတာတော့အကွာနေသေးတယ်ဒါကြောင့်ကျွန်တော်တို့ထင်တယ်ဒီအနေနဲ့ပတ်သက်ရင်နိုင်ငံတကာရဲ့ဟိုနားလည်မှုရအောင်ပို့ပြီးလုပ်ဖို့လိုတယ်နော်ဒါဟိုကိုကျွန်တော်တို့အင်နာနေချင်းနေပို့ပြီးတော့နားလည်မှုရအောင်လုပ်ဖို့လေလိုတယ်လို့ကျွန်တော်မြင်တယ်ဥပမာတရုတ်ဆိုရင်အဲတရုတ်နိုင်ငံနဲ့ပတ်သက်ရင်အဲတရုတ်နိုင်ငံအနေနဲ့ကျွန်တော်တို့တော်လှန်ရေးကျွန်တော်တို့နိုင်ငံရဲ့တစုံလုံးစာအားလုံးကိုအသေးချာသူတို့ဟိုတုံးတက်ပြီးသူတို့တွေမြင်အောင်နားလည်အောင်ကြည့်ဖို့လိုမယ်လို့ကျွန်တော်မြင်တယ်အခုလို့ခုနအဆွမ်းရောက်နေတဲ့အကြမ်းဖက်နေတဲ့အဲခုနပြည်သူတွေနဲ့လည်းခုနလိုအဆင်မပြေတဲ့တိုင်းရင်းသားအဖွဲ့အစည်းအားလုံးနှီးပါနဲ့အားလုံးနဲ့အဆင်မပြေတဲ့အဖွဲ့အစည်းတစ်ခုကိုသူတို့အခုလိုမျိုးပံ့ပိုးထောက်ခံနေခြင်းကမှန်ရင်လားဆိုတာကိုသူတို့ပြန်သုံးသပ်ဖို့လိုတယ်ဆိုတဲ့အားမျိုးပေါ့နော
်ဟုတ်ကဲ့ဆရာအခုလိုမျိုးကျွန်တော်တို့ VOA မင်းမြန်းကမ်းမှာပြည့်ပြည့်စုံစုံဖြေကြားပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ကျေးဇူးပါကျွန်တော်ဘက်ကလည်းကျေးဇူးတင်ပါတယ်ခုလိုပညာရေးကျန်းမာရေးကျွန်တော်တို့ရဲ့လူသားချင်းစာနာမှုအရေးနဲ့ဒီ principle တွေပေါ့နော်အဲ့ဒီကိုကျွန်တော်ဒီမှာပြောကြခွင့်ရတဲ့ခြေစူပ
ါကိုချင်းချင်းမင်းမြန်ခဲ့တာပါအခုတော့လူမှုရှုခင်းကိုကြည့်ပြီးစီးပွားရေးကိုကြည့်ကြအောင်ပါကမ္ဘာတဝန်းအလူကျော်ထုတ်လို့ရမှာအများစုကပြန်လဲအသုံးမပြုနိုင်တဲ့ plastic တွေအသုံးပြုထုတ်ပို့ကြတာကြောင့်အိတ်ခွန်တွေဟာအမိုက်ပုံမှာပဲအဆုံးသတ်ရပါတယ်အခုတော့ဗြိတိန်ကလုပ်ငန်းတစ်ခုကတဘာဝပေါင်ဝင်ကျင်တဲ့လိုက်လျောညီထွေဖြစ်စင်မဲ့အိတ်တွေကိုအသုံးပြုလာသလိုလုပ်ငန်းတွေလျှက်စီမီကိုလည်းကိုယ်ပိုင်ထုတ်လုပ်နေပါတယ်အပီသတင်းဆောင်ပါကိုအခြေခံပြီးဗတ်သိင်ထိုက်ကတင်ပြထားပါတယ
်ကဘာပေါ်မှာလူချက်အများဆုံးသရေစာတစ်ခုဖြစ်တဲ့အာလူကျော်ဈေးကွက်ဟာဆိုရင်ပြီးခဲ့တဲ့2023ခုနှစ်ကဒေါ်လာ 34.3 ဘီလီယံတန်ဖိုးရှိခဲ့ကြောင်း IMARC Group သုတေသနဌာနကဖော်ပြပါတယ်ကဘာနေရာတိုင်းမှာတွေ့နိုင်တဲ့အာလူကျော်ဒုတ်တွေကိုပုံမှန်အဖြစ်တော့ပြန်မသုံးနိုင်တဲ့ plastic ကိုသုံးကြတာဖြစ်ပြီးဒီ plastic တွေဆွေးမြေ့ဖို့နှစ်ပေါင်း80လောက်အချိန်ယူရပါတယ်။ဒါပေမဲ့လည်း Britain က Two Farmers အလူကျော်လုပ်ငန်းကထုတ်လုပ်သူတွေကတော့အပြေရှာတွေ့ပြီလို့ပြောပါတယ်။ဒီအလူကျော်ဒုတ်တွေကတခြားအလူကျော်ဒုတ်အိတ်တွေနဲ့အမြင်တူပေမဲ့ဒီအိတ်တွေကသတင်းပတ် 26 ခုလောက်အတွင်းမှာလုံးဝဆွေးမြေ့သွားပါတယ်။Two farmers here တွဲဖက်တီထောင်သူလေသမားရှောင်းမေစင်ကအခုလိုပြောပါတယ
် This is 100% cellulose film
ဒီပင်ဆိုပစ္စည်းတွေကိုတရားရဂန်လုံးသုံးထားတဲ့ပစ္စည်းပါကျွန်တော်တို့သိသလောက်တော့အပြည့်အဝဆွေးမြေ့သွားတာဒီပစ္စည်းတစ်ခုပဲရှိပါတယ်ဒီပစ္စည်းကိုတည်ထွင်ဖို့၄နှစ်အချိန်ယူရပြီးတော့အခုဟာကတတရမျိုးဆက်ဖြစ်ပါတယ်တတ်တန်းပိုကြကြခံနိုင်မဲ့စတုဒ္ဒမျိုးဆက်ရရှိလာဖို့ကျွန်တော်တို့ကြိုးစားနေပါတယ
်ပိုပြီးရေရှည်တည်တတ်တဲ့စားတောက်ကုံထုတ်လုပ်မှုပုံစံမျိုးကိုဥတည်နိုင်ဖို့အတွက်လုပ်ငန်းကြီးကဆောင်ရွက်နေတဲ့အချိန်မှာလုံးဝဆွေးမြေ့သွားစီမဲ့အလူကျော်အိတ်ခွန်ထုတ်လုပ်မှုကတခုအပါအဝင်ဖြစ်ပါတယ်။ဒီရီမန်းချက်ဘန်တိုင်ပြည့်မီရေးအတွက်လုပ်ငန်းရဲ့အလူကျော်ထုတ်လုပ်မှုမှာဆိုရင်အစအဆုံးကိုယ်တိုင်လုပ်ပါတယ်။အလူကိုကိုယ်တိုင်စိုက်ပျိုးသူလောင်ကြော်လှပြီးထုတ်ပိုးမှုအထိအစအဆုံးလှုပ်ဆောင်တာဟာဆိုရင်လယ်သမားတွေကိုယ်တိုင်အဆင့်တိုင်းကိုထိန်းချုပ်လုပ်ကိုင်လာနိုင်စေပါတယ်။အလူအမျိုးအစားစုံကိုကိုယ်တိုင်စိုက်ပျိုးတဲ့စိုက်ကွင်းတွေလည်းရှိပါတယ်။စိုက်ကွင်းတစ်ခုတည်းကနေပဲအာလူတန်ချိန်900လောက်ထွက်ပါတယ်။အာလူတွေတူးဖော်ပြီးပြီဆိုရင်တော့အဲ့ဒီစိုက်ကွင်းတွေထဲမှာရှိတဲ့အာလူတန်စင်ဆက်ယုံစီကိုနောက်တွဲရှင်တွေနဲ့ပို့ပါတယ်။
Two Farmers လုပ်ငန်းရဲ့တွဲဖက်တည်ထောင်သူ Mark Green ကတော့ကိုယ်တိုင် site အလူးကနေအလူးကျော်ထုတ်လုပ်လုပ်ခဲ့တဲ့ဒုတိယမျိုးဆက်လေသမားတူဖြစ်ပါတယ
် We're growing lots of crops on our farms but
ကျွန်တော်တို့ site ကွင်းမှာသီးနှံမျိုးစုံစိုက်ပါတယ်အလူး၊မူယော၊မုံလာဥနီ၊စွိုင်းအင်ထုတ်သီးနှံတွေပါစိုက်ပါတယ်ကျွန်တော်တို့အနေနဲ့ဒီသီးနှံတွေကိုအာသွန်ခွန်စိုက်စိုက်ပျိုးပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ရဲ့စိုက်ပျိုးရေးလုပ်ငန်းမှာတဝါဝပန်ဝင်းကျင်တဲ့လိုင်လျောညီတွေဖြစ်ပြီးရေရှည်တည်တံ့စေလိုပါတယ်ဒါကြောင့်လဲ2000ပြည့်နှစ်များအစောပိုင်းကတည်းကကျွန်တော်တို့မြေစီလွှာနဲ့ကျွန်တော်တို့သီးနှံစိုက်ပျိုးမှုကိုစမ်းစစ်ခဲ့ပါတယ
်စိုက်ကွင်းကနေတည်လာတဲ့အာလူးတွေကိုတော့ဆက်တွေနဲ့တန့်စင်ပါတယ်တန့်စင်ပြီးသွားတဲ့အာလူးတွေကိုအစင်သင့်သုံးနိုင်ဖို့အေးကန်းကြယ်ကြီးထဲမှာသုလောင်ထားလိုက်ပါတယ်စိုက်ကွင်းကြီးထဲမှာတော့စိုက်ပျိုးထုတ်လုပ်မှုကနေစွန့်ပစ်ပစ္စည်းတွေကိုခြေဖြတ်တဲ့ဆက်ယုံတွေရှိပြီးစိုက်ကွင်းအတွက်မြေဩစာရသလိုစိုက်ကွင်းအသုံးအတွက်လျှက်စင်မီလည်းရရှိပါတယ်။ Mike Green ကအခုလိုဆက်ပြီးပြောပါတယ်
။ Any waste that we produce on the farm come here. So in our clamp
စိုက်ပျိုးထုတ်လုပ်မှုကနေထွက်လာတဲ့စွန့်ပစ်ပစ္စည်းအားလုံးကဒီကိုရောက်လာပါတယ်။ပြောင်းစိုက်ခင်းကနေထွက်တဲ့စွန့်ပစ်ပစ္စည်းတွေကြက်မွေးမြူရေးကနေထွက်တဲ့ကြက်ချီးတွေကိုလည်းကျွန်တော်တို့ယူပါတယ်။တစ်သီးစိုက်ခင်းကနေသီးနှံအခွန်တွေလည်းရပါတယ်။စိုက်ခင်းတွေကမြက်တွေလည်းရပါတယ်။အဲ့ဒါတွေအားလုံးကိုဒီမှာစုပုံပါတယ်
။ပြောင်းစိုက်ခင်းကထွက်တဲ့ပြောင်းဆံကိုလည်းအဲ့ဒီဆက်ထဲမှာပဲချိတ်ခွဲပြီးအခင်းထဲမှာမွေးထားတဲ့ကြက်တွေကိုကျွေးပါတယ်။ချိတ်ခွဲဆက်ယုံကနေချိတ်ခွဲဘတ်တွေရောအရည်တွေရောထွက်ပါတယ်။အဲ့ဒီနှစ်မျိုးစလုံးကိုတော့စိုက်ပျိုးမွေးမြူရေး channel မှာစိုက်ခင်းတွေမှာမြေဩစာအဖြစ်ပြန်ပြီးတော့သုံးပါတယ်။ Two Farmers ရဲ့ပူရတီထောင်သူ Mark Green ကအခုလိုပြောပါတယ်
။ In there is lots of microorganisms that break down
ဆွန်ပစ်ပစ္စည်းအလုံးကိုချေပြတ်ပြီးမီသိန်းတန်းငွေထုတ်လုပ်ပါတယ်။အဲ့ဒီမီသိန်းတန်းငွေနဲ့အင်ဂျင်ကိုလက်ပတ်စစ်ပြီးလျှက်စစ်ထုတ်ပြီးအဲ့ဒီဓာတ်အားကိုကျွန်တော်တို့စိုက်ပျိုးမွေးမြူရေးလုပ်ငန်းမှာအသုံးပြုပါတယ်။ပင်မဓာတ်အားလိုင်းကိုမသုံးပါဘူး။
ဆိုင်ပြိုးမွေးမြူရေးလုပ်ငန်းဝန်ကြီးတဲ့ကစားတောက်ကုန်ထုတ်ဆက်ယုံမှာအာလူးကျော်ကိုကျော်လော်ထုတ်လုပ်တာမှလည်းစွန့်ပစ်ပစ္စည်းခြေဖြက်ယုံကထွက်တဲ့လျှက်စစ်နဲ့လဲပတ်ပါတယ်။အာလူးတွေကိုလှီးဖြတ်ပြီးအကျော်ဆက်ကြီးတဲ့ကိုထည့်ကျော်ပါတယ်။ဒီနောက်မှာတော့အရသာထည့်ပြီးတော့ထုတ်ပိုးပါတယ်။ Two Farmers ကထုတ်လုပ်တဲ့အာလူးကျော်ဒုတ်တွေကိုတော့ဗြိတိန်နဲ့ဥရောပတလကဆိုင်တွေကိုဖြန့်ဖြူးရောင်းချပါတယ်။Louis Petway ကတော့ရာသီဥတုဆိုင်ရာမဟာဗျူဟာတွေချမှတ်နိုင်ရေးအတွက်ကွန်ပစ္စည်းထုတ်လုပ်ရေးလုပ်ငန်းကြီးတွေနဲ့ညှိနှိုင်းပေါက်ဆက်အလုပ်လုပ်တဲ့ဗြိတိန်ရဲ့အကြီးဆုံးစီးပွားရေးကွန်ရက်ကိုလက်ပတ်သူဖြစ်ပါတယ်။ Two Farmers လို့ရည်ရွယ်ချက်ရှိတဲ့ကုမ္ပဏီတွေဟာဆိုရင်ဗြိတိန်နိုင်ငံတွင်းရေရှည်တည်တံ့တဲ့စားနပ်ရိက္ခာထုတ်လုပ်မှုအနာဂတ်အတွက်အကောင်းမြင်မျှော်လင့်ချက်အသစ်တွေတဖန်ပြန်လည်ထွက်ပေါ်လာစေတယ်လို့သူကပြောပါတယ်။
The food industry has had such a difficult time over the last 4 years.
စတောက်ကုန်ထုတ်လုပ်ငန်းဟာပြီးခဲ့တဲ့၄နှစ်တာအတွင်းအခက်အခဲရှိခဲ့ပါတယ်။ကပ်ဘေးရောဂါဖြစ်ခဲ့သလိုယူကရိန်းစစ်ပွဲလည်းရှိခဲ့ပါတယ်။ကုန်ကျပစ္စည်းကုန်ကျစရိတ်မှာလည်းငွေကြေးဖောင်းပွားမှုကအကြီးအကျယ်ဖြစ်ခဲ့ပါတယ်။ရာသီဥတုအရေးနဲ့လိုင်လျောညီထွေဖြစ်စေတဲ့ဘက်ကစီးပွားရေးလုပ်ငန်းတွေအသွင်ပြောင်းဦးတည်လာတဲ့ကိစ္စမှာလည်းကုန်ကျစရိတ်ကိစ္စကအဓိကမောင်းနှင်အားတစ်ရပ်ဖြစ်တယ်လို့ယူဆပါတယ်။
အခုချိန်မှာတော့ရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပေးလှုပ်ရှားမှုကရော့ချနေပေမဲ့လည်းရေရှည်တည်တံ့ခိုင်မြဲရေးကိုဦးစားပေးလှုပ်ထားတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့တော့ရှေ့လာမယ့်နှစ်တွေမှာရှင်ပြိုင်လာနိုင်မယ်လို့လည်းသူကပြောပါတယ်ရှင
်မတ်တင်ထားရဲ့စီးပွားရေးစီစဉ်မှာခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်နိုဝင်ဘာမှာကျင်းပမယ့် American သံပရရွေးကောက်ပွဲမှာ Republican Party ကိုမဲပေးမဲ့မြမနွယ်ဘွား American တဲမှာ Arizona ပြည်နယ်မှာနေထိုင်တဲ့အငြိမ်းစား Engineer ဦး Philip Thorn လည်းပါဝင်ပါတယ်။ဘာကြောင့် Republican သံပရလောက် Donald Trump ကိုသံပရအဖြစ်လက်ခံရွေးချယ်တယ်လဲဆိုတော့ကိုမဆုမြမုံကမေးမြန်းထားပါတယ်
။မင်္ဂလာပါရှင့
်။မင်္ဂလာပါမဆုမြမုံ
။အခုလာမယ့်ဒီ November ရွေးကောက်ပွဲမှာမဲပေးမဲ့သူတယောက်အနေနဲ့ပေါ့နော်။ဦး Philip ကိုပထမဆုံးမေးချင်တာကတော့ဘယ်ကိစ္စတွေကိုအဓိကထားပြီးတော့မှမဲပေးဖို့ဆုံးဖြတ်တယ်ဆိုတာကိုပြောပြပါရှင်
။ကျွန်တော်ကတော့ဒီ GOP ပေါ့နော် Republican Party နဲ့ဒီနဲ့ကျွန်တော်မဲပေးမှာဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့2024မှာ GOP က platform Make America Great Again မှာပေါ့နော် platform မှာအချက်ပေါင်း20လောက်ရှိပါတယ်။အဲ့ထဲမှာ border ပေါ့နော်အဲ့အတွက် ကျွန်တော်တို့ကကျွန်တော်တို့ကအရေးကြီးတဲ့အချက်ဖြစ်လို့မဲပေးခြင်းဖြစ်ပါတယ်နေဆက်လုံခြုံရေးအတွက်ပါ
ဒီမှာမေးချင်တာဦးဖိလစ်ကဒီနှစ်ပေါင်း30ကျော် Republican Party ပေါ့လေနှစ်ပေါင်း40နီးပါထောက်ခံလာသူတယောက်အနေနဲ့ဒီအမကပါတီဝင်ဖြစ်တော့ Republican Party ကိုပဲမဲပေးမှာလားဒါမှမဟုတ်ရင်ဒီ Trump အခု Trump နဲ့သူတမရလောင်း defense ပေါ့လေသူတို့ဝန်ဆောင်ရေးဝန်ထားတာတွေ့တော့သူတို့ရဲ့မူဝါဒတွေကိုကြိုက်လို့မဲပေးမှာပါလားရှင
်ကျွန်တော်ကမူဝါဒကိုမဲပေးတာပါပုဂ္ဂိုလ်ရဲ့လို့မဟုတ်ပါဘူးမူဝါဒကိုအဓိကထားပြီးတော့ကျွန်တော်ရဲ့ကျွန်တော်နဲ့ kait ညီတဲ့မူဝါဒဖြစ်နေတဲ့အတွက်အဲဒါကြောင့်မဲပေးမှာဖြစ်ပါလေ
ဆိုဆော့ဆော့ကပြောခဲ့တော့အဓိကတော့ဒီနေဆက်လုံခြုံရေးလူဝင်မှုကြီးကြပ်ရေးပေါ့လေဆိုတော့ American ဒီနေဆက်တွေကနေပြီးတော့မှဒီဟိုတရားမဝင်နိုင်ငံတဲကိုကူးလာတဲ့သူတွေကိစ္စကိုအဓိကကိုကရှေ့တန်းတင်ပြီးတော့မှမဲပေးမယ်လို့ပြောပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ပြောချင်တာကအခုဒီ Democrat Party လာဟိုပါတီကနေပြီးတော့မှရွေးခံမဲ့သမ္မတလောင်း Kamala Harris ကလည်းသူသားပေါ့နော်သမရဖြစ်လာခဲ့လို့ရှိရင်နေဆက်တွေကိုပို့ပြီးတော့မှလုံခြုံအောင်လုပ်မယ်ဒီဟိုတရားမဝင်နိုင်ငံတွေကိုဝင်လာတဲ့သူတွေကိုပို့ပြီးတော့စီးစစ်နိုင်အောင်လို့ဟိုဝန်ထမ်းတွေပို့ပြီးတော့မှဟိုခန့်အပ်မယ်ဆိုပြီးတော့မှဟိုပြောပြီးတော့မဲဆွဲတာရှိပါတယ်ဆိုတော့လက်ရှိမှာတော့သူကဒုသမရဖြစ်တဲ့ခါကျတော့ဟိုဒီဒီမူဝါဒတွေကိုလှုပ်ဖို့အကန့်အသတ်ရှိနိုင်တယ်ပေါ့လေဆိုတော့ဒါပေမဲ့သူကဟိုသမရဖြစ်လာခဲ့လို့ရှိရင်လုပ်မယ်လို့ပြောထားတော့အဲ့ဒီဟာတွေကိုရောလက်မခံနိုင်လို့လားရှင့်
သူအဲ့လိုပြောသလိုပဲနောက်ဆုံးကျွန်တော်တည်နေမှာဟိုဖတ်ဟိုတွေ့တဲ့ခါကျတော့သူကသူ့ကိုမေးလိုက်တယ်လေအင်တာဗျူးတစ်ခုမှာဘာပြောင်းလဲအပြောင်းလဲပါတယ်လို့အောင်မှလဲလို့ပြောတဲ့ခါသူဂျိုးဘိုက်ဒန်လောက်ထားတဲ့ဟာတဲ့မှာသူပြောင်းလဲเสียဘာမှအကြောင်းရှိလို့ပြောပါလေအဲ့ဒါကျွန်တော်တည်းအရေးကြီးပါတယ်ကျွန်တော်ချက်တကသူကမပြောင်းမှုဆိုရင်ဒီမူတိုင်းသွားမယ်ဆိုရင်အခုပြောထားတဲ့အတိုင်းပဲလူ10သန်းကနေ15သန်းနောက်ဒါကျွန်တော်တို့တည်နေမှာဖားတဲ့ဟာတကယ်ဒီတဲ့မှာရောက်နေပြီပေါ့နော်အဲ့ဒါကိုကျွန်တော်ကသဘောမတူပါဘူးအဲ့ဒါကြောင့်နေတာဒီ border တွေ့ပေါ့နော်အဲ့လုံခြုံရေးတွေ့ကျွန်တော်တက်ကအဲ့တခုလေးတွေနဲ့ကိုကျွန်တော်မဲဘယ်လိုမှကမလာကိုမပေးနိုင်ဘူးပေါ့နော်အဲ့လိုဖြစ်နေပါတယ်
ဒီ Republican သမ္မတလောင်း Donald Trump နဲ့ပတ်သက်လို့ရှင်လဲဒီအငင်းပွားစရာကိစ္စတွေကိုအများကြီးရှိတယ်ဆိုတော့လည်းညင်းမရဘူးပေါ့လေဆိုတော့ဥပမာဒီနိုင်ငံတကာရေးရနဲ့ပတ်သက်လို့တခုဥပမာတခုဆိုရင်သူနဲ့ဒီရုရှားသမ္မတပူတင်နဲ့ကောင်းမွန်တဲ့ဆက်ဆံရေးရှိတယ်ဆိုတာမျိုးကိုပြီးခဲ့တဲ့လပဲAmericaကိုလာသွားတဲ့ Ukraine သမ္မတ Zelensky နဲ့သူနဲ့တွေ့တဲ့အချိန်မှာပဲသူပြောတာမျိုးပေါ့လေဆိုတော့ဒါကတော့နိုင်ငံတကာရေးရကိစ္စတခုပေါ့နောက်ပြည်တွင်းမှာဆိုရင်လဲဒီသူ့ရဲ့ဒီစီးပွားရေးဟိုမှတ်တမ်းတွေနဲ့ပတ်သက်လို့လင်ညာရဲ့အတွက်ပေါ့နော်ရာဇဝတ်မှုနဲ့အပြစ်ရှိတယ်ဆိုပြီးတော့မှတရားရုံးကဆုံးဖြတ်ထားတယ်နောက်တခြားဒီရာဇဝတ်မှုတွေနဲ့ရင်ဆိုင်ရတဲ့အမှုတွေလည်းအများကြီးရှိပါတယ်ဆိုတော့အဲ့ဒီလိုမျိုးပုံကိုမျိုးသားဒီ American သမ္မတဖြစ်လာခဲ့ပေါ့နော်ဒီနိုင်ငံအတွက်ထိခိုက်တယ်လို့ရောမမြင်ဘူးလားရှင့
်ကျွန်တော်အဲ့ဒါတွေလည်းထည့်ပြီးစဉ်းစားပါတယ်ဒီလိုနေရာသူတို့ရဲ့ယာတူအနေထားအနေနဲ့တော့အမှုတွေကတော့ဒီလိုပဲရှာကြမှာပေါ့နော်ဒီကခွင့်ကောင်းယူခြင်းနဲ့လူတွေလည်းရှိမယ်ကျွဲဝချမ်းသာတဲ့အတွက်အဲ့လိုရားထဲမှာမှာဒါရီယာကျွန်တော်နိုင်ငံကိုဦးဆောင်သူဘာလုပ်ပေးနိုင်မှာဆိုကျွန်တော်ကပြီးတော့ဦးစားပေးပါတယ်ကျွန်တော်လွန်ခဲ့တဲ့၄နှစ်ပေါ့နော်နှစ်ယောက်စလုံးလုပ်ခဲ့တဲ့ဟာကိုပြန်ကြည့်တဲ့ခါကျရင်ကျွန်တော်တို့နိုင်ငံတိုးတက်မှုပဲအဲ့သူတို့လက်ထက်တုန်းကပေါ့နော်ဘယ်ကပါနိုင်ငံရေးမှာဘယ်သူကပို့ပြီးဦးဆောင်နိုင်တဲ့ဟာကိုရှင်းကြည့်တဲ့ခါကျတော့ကွာခြားလွန်းပါတယ်ကျွန်တော်တို့နိုင်ငံအခုဆိုရင်ဒီဂျိုးဘိုက်ဒန်နဲ့ကမာလာဟဲရစ်အလက်ထက်မှာဆိုရင်အလွန်အမကျွန်တော်တို့နှိမ့်ချသွားပါတယ်ကပနိုင်ငံရေးမှာပေါ့နော်ဒါကျွန်တော်အမြင်ပ
ါသမရဂျိုးဘိုက်ဒန်လက်ထက်မှာနှိမ့်ချသွားတယ်လို့ပြောတာကဘလို့အကြောင်းအရာတွေကိုဥပမာပေးချင်ပါလဲရှင့
်အများကြီးပါအများကြီးပါလက်ရှိကြည့်ပါလားဟိုအခုသူတို့လုပ်နေ support လုပ်နေတဲ့ Ukraine ကို support လုပ်တာကြည့်ဘယ်တော့မှဆုံးတတ်တာမဟုတ်ဘူးနောက်ပြီးတော့ Middle East မှာဖြစ်ပျက်နေတာတွေကအဲ့ဒါတွေရောပဲဘယ်လိုဆုံးသတ်လို့ပဲဖြစ်မယ်ဆိုတာကိုကျွန်တော်အရင်ချက်ဖို့ကောင်းပါတယ်တကကဘာလုံးအတွက်ပေါ့နော်အီဗန်ဆိုရင်ပြောရမယ်ဆိုရင်ထရမ့်ကနှိပ်ကွထားတဲ့ခဲကအခုပြန်လဲထောင်နိုင်တာကဘိုးဂျိုးဘိုက်ဒန်တို့ကမလာဟဲရစ်တို့ရဲ့လှုပ်ဆောင်မှုကြောင့်သူတို့ပြန်လဲထူထောင်နိုင်တယ်လို့ကျွန်တော်လည်းယုံကြည်ပါတယ
်သမ္မတလောင်းထရမ့်အနေနဲ့ပေါ့နော်သူ့ရဲ့သမ္မတလက်ထက်မှာဒီဟိုဖြည်းရေးရရတွေကိုပို့ပြီးတော့မှအာယုံဆိုင်တယ်ဒါပေမဲ့နိုင်ငံတကာရေးရတွေမှာကြတော့သူကအဲ့လောက်ကြီးအာယုံမဆိုင်ဘူးဆိုတာမျိုးလဲဒီဟိုလိလသုံးသက်သူတွေသုံးသက်ထားတာရှိပါတယ်ဆိုတော့သူဒီ Uncle ဦးဦးဖိလစ်အနေနဲ့ပေါ့နော်ဒီကိစ္စနဲ့ပတ်သက်လို့ရောဘယ်လိုမျိုးပြောကြလဲရှင့
် ူကျွန်တော်ကသူအဲ့ဒါတခုတည်းနဲ့သဘောတူတာပေါ့နော်အမေရိကဖတ်စ်လေဘာလို့ဆိုကျွန်တော်အမေရိကနိုင်ငံကနော်တကပါလုံးကိုထောက်ပံ့ကူညီပေးတာကျွန်တော်နိုင်ငံတော့စေတနာပတ်ကူညီတကပါလုံးကိုကူညီပေးတာနိုင်ငံပေါင်းစုံနော်တန်းနဲ့ချီကျွန်တော်ကော့ထောက်ပံ့ကူညီကျွန်တော်နိုင်ငံကျသွားရင်တကပါလုံးအရန်ဒုက္ခရောက်သွားမှာပါအဲ့ဒါဆိုတော့ဟုတ်ပါတယ်အမေရိကဖတ်စ်ပါကျွန်တော်တို့ကပဲနိုင်ငံမဆိုးခေါင်းဆောင်ကတော့သူတို့နိုင်ငံအတွက်သူတို့နိုင်ငံသားတွေအတွက်အရင်ဆုံးဦးစားပေးရမှာပါပြီးတော့မှကိုကကူညီပေးနိုင်တဲ့အဆင့်ရောက်သွားတဲ့အခါကျမှတခြားသူတွေကိုကူညီပေးနိုင်မှာဖြစ်ပါတယ
်ဆိုတော့နောက်ဆုံးမေးချင်တာကတော့တကယ်လို့ဒါပေါ့နော်လာမယ့်ရွေးကောက်ပွဲမှာဒီသမ္မတလောင်း Trump ထပ်ပြီးတော့မှနောက်ကျအနိုင်ရလာခဲ့မယ်ဆိုလို့ရှိရင်ဒီ American ပြည်ထောင်စုအတွက်ဘယ်လိုမျိုးဒီဟိုအကောင့်ဘက်ကတိုးတက်မှုတွေရှိလာမယ်လို့ရောမျှော်လင့်ထားပါလဲရှင်
ဒီborder ပေါ့နော်လုံခြုံရေးအတွက်ကအခုအိုးနိုင်ငံကိုတိဆောက်မှာဒါနိုင်ငံဒီ wall ကဒါ democratic တက်နိုင်ငံတော့အတွက်လှုပ်ပေးတာပါဒီ republican အတွက်ကာကွယ်ပေးနေတဲ့ဟာမဟုတ်ပါဘူးဆိုတော့အဲ့ဒါလည်းသူအရင်ဆုံးလုပ်မှာပါပြီးတတ်အောင်နောက်ပြီးစီးပွားရေးကအလွန်ရေးကြည့်ပါတယ်ကျွန်တော်တို့နိုင်ငံမှာတော်တော်လေးကိုခက်ခဲဖြစ်နေပါတယ်အခုမြင်တဲ့အတိုင်းမြို့ပေါင်းများစွာကကြစင်းနေပါတယ်စီးပွားရေးတွေနောက်ပြီးတော့ကြစင်းတဲ့အတူလူနေမှုစင့်တန်းနေလဲတဖြည်းဖြည်းကြစင်းနေပါတယ်အဲ့ဒါဒီကကျွန်တော်စိတ်ထင်ထင်ထင်ရှားရှားတိုးတက်မှုတွေပမာအောင်ဆုံးရောက်ယုံထိုင်တာနဲ့စပြီးတော့လှုပ်ဆောင်မယ်လှုပ်ရတည်ပါ
Arizona ပြည်နယ်က Republican Party ကိုထောက်ခံသူ U Philip Thorn ဖြစ်ပါရဲ့ရှင်။ November 5ရက်ကျင်းပမဲ့ American သမ္မတရွေးကောက်ပွဲကြရင်ဘသူအနိုင်ရှုံးဖြစ်မယ်ဆိုတာကိုအဆုံးဖြတ်ပေးဖို့အရေးပါတဲ့ပြည်နယ်တွေထဲမှာ Arizona ပြည်နယ်လည်းတစ်ခုပါဝင်ပါရဲ့ရှင်။ကျွန်မဆုမြတ်မမ
။ Treatment တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ VUE ကိုစာရေးလိုတဲ့ဆိုရင် burmese@vuenews.com email ဖြင့် VUE Facebook Messenger ကလည်းစာပို့နိုင်ကြပါတယ်အခုတော့သတင်းချင်းချုပ်ကိုပြောပြပါဦးမယ်။ Israel နဲ့ Lebanon နဲ့ဆက်မှာပဋိပက္ခဖြစ်ပွားနေတာကိုဖြေရှင်းဖို့ America အထူးသံကိုယ်စားလှယ် Amos Hostein တနင်္လာနေ့မှာပေရွန်မြို့တော်ကိုတွားရောက်ခဲ့ပါတယ်။ Gaza ဒေသအပြစ်ခတ်ရစဲရဲ့ America နိုင်ငံသားရေးဝန်ကြီး Anthony Blinken ဒေသအတွင်းကိုတွားရောက်ပြီးတန်တမာရေးအရာကြိုးပမ်းနေချိန်မှာ America အထူးကိုယ်စားလှယ်ကလည်း Lebanon ကိုအခုလိုတောက်ခဲ့လာပါဒုသန်မဟော့စတိန်ကလမ်ဘရွန်လွတ်တော်ပြောခွဲရနဘီပယ်ရီနဲ့တွေ့ဆုံခဲ့ပြီးအပြုသဘောဆွေးနွေးမှာဖြစ်ကြောင်းသတင်းတော်တွေကိုပြောကြပါတယ်ယူကရိန်းမှာတော့ရုရှားချူချော်မှုကိုတွန်းလှန်နေတာ32လထဲရောက်လာပြီးဖြစ်တဲ့အတွက်ဆက်လက်ခုခံနိုင်ဖို့လိုအပ်တာတွေကိုအမေရိကန်ကပေးရမှာဖြစ်ကြောင်းတနင်္လာနေ့မှာကီးဖ်ကိုရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီးလွိုက်တ်အော့စတိန်ကပြောလိုက်ပါတယ်ဒါပေမဲ့ယူကရိန်းတောင်းဆိုနေတဲ့နေတိုးအဖွဲ့ရဲ့ချက်ချင်းပေးဝင်ဖို့နဲ့ရုရှားပိုင်နဲ့အတွင်းပိုင်းအထိယူကရိန်းတပ်တွေကမစိုင်းတုံးနဲ့ပစ်ခတ်ခွင့်ကိုပေးမဲ့အရေးအယံတော့မပြခဲ့ပါဘူးဖိလစ်ပိုင်မှာတော့အမေရိကန်ကဖိလစ်ပိုင်မြောက်ပိုင်းအတွက်တလားပစ်မစိုင်းတုံးစနစ်ကိုပေးပို့လိုက်ပါတယ်အခုလိုလက်နက်ကြီးမျိုးသုံးဆွဲဖို့လိုအပ်လာရင်အသင့်ဖြစ်နေဖို့ဖြစ်ပြီးဒီလက်နက်ကိုသုံးဖို့အမေရိကန်နဲ့ဖိလစ်ပိုင်ပူးတွဲစစ်ရေးလေ့ကျင့်နိုင်မှာဖြစ်တဲ့အတွက်ဒါဟာအတော်ကြီးကိုအရေးကြီးတယ်လို့အမေရိကန်ဗိုလ်ချုပ်မာကတ်စ်အီဗန်ဆာတနင်္လာနေ့မှာပြောကြားပါတယ်ဘိုင်ဒန်ဆိုအပ်ဖွဲ့ကအင်ဒိုပစိဖိတ်ဒေသမှာစီးရေးမဟာမိတ်တွေအားခိုင်မာစေဖို့လှုပ်ဆောင်တာဖြစ်ပြီးဒါဟာထိုင်ဝမ်နဲ့တခြားအာရှမိတ်ဆွေတွေနဲ့တရုတ်တို့ကြားထိတ်တဲရင်ဆိုင်တွေ့လာခဲ့လို့ရှိရင်တုံ့ပြန်နိုင်ဖို့လည်းဖြစ်ပါတယ်အခုတော့အစည်းအဝေးကိုအဆုံးသတ်ပြစေခင်ဗျာဒီကနေ့အင်္ဂါနေ့အစည်းအဝေးထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အခုထုတ်လို့ရတဲ့အစည်းအဝေးတွေကို VOA Internet စာမျက်နှာ bumbies.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ကြပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးနေပြော်ရဲမောချစ်ချင်းပေါ်ကျွယ်တင့်တဲ့ဘဝလှပတဲ့ကာလတွေမနည်းအမြန်ရောက်ရှိကြပါစေကျွန်တော်တမောင်သားမှာ